ဒါမြတ်စွာဘုရားရဲ့သာသနာတော်မှာတန်ခါနဲ့တခါပေါ့ဆရာနဲ့တခါအဲ့ဒီဆရာနဲ့တခါကိုမြတ်စွာဘုရားကအချင်းချင်းတူတူကိုတူတူကိုတူအမိကြည့်နေကြတယ်လို့ဒီလိုဟောတော်မူတယ်ဒီအင်ယံတီထောင်နဲ့လူတွေရဲ့အင်ယံမတီထောင်နဲ့ယဟန်ကြီးရဲ့အဲ့ဒီပုဂ္ဂိုလ်နှစ်ဦးဟာနှစ်စုဟာအချင်းချင်းမီးနေကြတယ်ပဲသူဥပ္ပုသူမီးနေကြတယ်ဒီခုသူဥပ္ပုသူမီးပြီးတော့သာသနာတော်ကိုခြိမြောက်ထောက်ပံ့နေကြတယ်ပေါ့အဲ့တော့လူပုဂ္ဂိုလ်တွေကလူတိုင်းတာတွေကမလူမတတ်မထောက်ပံ့ရင်ခေါင်းကြီးတွေတန်ခါးတွေအနေနဲ့မရက်တည်နိုင်ဘူးအဲ့ဒီလိုထောက်ပံ့တဲ့အနေနဲ့လည်းပဲသူတွေကသံဃာတော်တွေပေါ်ကျေးဇူးပြုရဲသံဃာတော်တွေကလည်းပဲလူတွေပေါ်ကိုဘာသာရေးနဲ့ပတ်သက်ပြီးတော့ကောင်းရကောင်းကြောင်းညွှန်ကြားပေးနိုင်တယ်ဘာသာရေးကိစ္စဆောင်ရွက်တာရှိတာဆောင်ရွက်ပေးနိုင်တယ်အဲ့ဒီလိုအပြန်အလှန်ကျေးဇူးပြုနေကြတယ်ဒါကြောင့်မို့ကျေးဇူးတင်ရမယ်ဆိုရင်သံဃာကလည်းပဲသံဃာဓမ္မတွေကိုကျေးဇူးတင်နေတာရှိတာပဲသံဃာဓမ္မတွေကလည်းပဲသံဃာတွေကိုကျေးဇူးတင်နေတာရှိတာပဲအဲ့ဒီလိုတူပေါ်တူပြီးတော့ကျွန်းကိုင်းပြီးကိုင်းကျွန်းပြီးဆိုတဲ့အနေနဲ့ခင်ပြီးတော့သာသနာကြီးကိုပြုစုနေကြတယ်သာသနာတော်အရှိပီအောင်အာထုဆောင်ရည်နေကြတယ်အဲလိုသာသနာတော်အရှိပီအောင်အာထုဆောင်ရည်ရင်မိမိတို့ရဲ့တန်တရာအကျိုးကိုလည်းပဲအဲဆောင်ရည်နေကြတယ်ဒီလိုမှတ်ရမှာပေါ့ဒါတန်တရာတော်အတွက်ဒါလို့ဆိုရင်ပြည့်စုံနေလို့ထင်တယ်နော်ခုနကဆုံးဒီတော်ထဲကဖတ်တဲ့ဟာလေးတွေကိုတိတ်သွင်းထားတာရှိတယ်ဒါဒီစီစီနားထောင်ရင်ထောင်ဖို့ဆိုတော့အဲ့တော့နောက်တိတ်လို့ရှင်ရမယ်။အဲ့ကြတော့နည်းနည်းလေးအတန်လေးနဲ့ရွတ်ထားတာပေါ့။ဟုတ်လား။ဒါကသံဃာတော်ရဲ့ဂုဏ်တော်ကိုပါ။ယရဏသုံးပါးစုံသွားပြီ။နော်။ယရဏသုံးပါးစုံသွားပြီတဲ့နောက်တစ်ခုကဘာပြောစရာရှိတယ်လဲဆိုတော့ဒီနေ့သစ္စာ၄ပါးဆက်ပြီးတော့ပြောမှာ။တိတ္တာလေးပါကြားမှုသီးတာလေးအများကြီးပါတယ်။စနေအိမ်တော်နဲ့တိတ္တာလေးပါဟောပြီ။နော်။အဲ့တော့ဓမ္မစကြာတရားမှာဘာကိုဟောတယ်လဲ။တိတ္တာလေးပါတရားကိုဟောတယ်ပြဟနာအားဖြင့်။အဲ့တော့တိတ္တာဆိုတာဘာလဲ။မှန်တာကိုတိတ္တာခေါ်တယ်။ဘုရားဘာသာမှာမှန်တာကိုတိတ္တာခေါ်တယ်။အဲ့ဒီမှန်တာကိုခေါ်လို့ခေါ်ရတဲ့တိတ္တာဟာကောင်းတာလည်းရှိရှင်နဲ့မကောင်းတာလည်းရှိနေမကောင်းတဲ့ကြည့်ပြီးကောင်းတဲ့ကြည့်ပြီး तू อ่ะအဲ့ဒီမကောင်းတာအတိုင်းမှန်းနေရင်ကောင်းတဲ့အတိုင်းမှန်းနေတော့တစ္ဆာလို့ခေါ်ရတယ်တချို့ကမြင်တဲ့တစ္ဆာဆိုရင်အကောင့်မှာတစ္ဆာလို့ခေါ်ရတယ်ဒီနေ့ကတော့သာဝတ္ထုမှာတွေ့နေတယ်အဲအင်္ဂလိပ်ရေးနေသာဟုတ်ပါဟိုသမုဒိယတစ္ဆာကိုပြရမယ်လို့ဆိုရမဟုတ်လားဆိုတော့ तू อ่ะအဲ့ဒါကိုသိခဲ့တစ္ဆာပြရမယ်ဆိုတော့ तू อ่ะမဟုတ်ဘူးလို့ရေးတဲ့ကင်းတော့တာပေါ့လေအဲ့တော့တစ္ဆာဆိုတာဗုဒ္ဓဘာသာမှာအမှန်တော့တစ္ဆာပါလားအမှန်လဲဆိုတာ true ပေါ့ဟာဖြစ်နေတာဒါဒီလိုဖြစ်တတ်တယ်ဟဲ့ဆိုဒီလိုဖြစ်နေအဲ့ဒါဟာသူ့ရဲ့တစ္ဆာတရားပဲဆိုတော့မိလောင်တတ်တယ်ဟဲ့ဆိုမိမလောင်တော့လားမင်းသွားဆန့်ကြည့်ပေါ့ဟုတ်လားတကယ်လောင်တယ်ပူတယ်အေးဒါမိရဲ့တစ္ဆာတရားပဲအဲ့ဒီလိုကောင်းတယ်ကြီးစီမကောင်းတယ်ကြီးစီပြောတိုင်းဟုတ်တာပြောတိုင်းမှန်တာဒါဟာသစ္စာအဲ့တော့လူတွေကပြောလို့ရှိတယ်အဲသစ္စာဆိုတာ there is only one truth ဟုတ်လားသစ္စာဆိုတာတစ်ခုတည်းရှိတာပါဘာသာမျိုးမျိုးကနာမည်မျိုးမျိုးနဲ့အဓိပ္ပာယ်မျိုးမျိုးနဲ့ဟောနေပါလေအဲ့လိုအလွန်ပြောလို့ရှိတယ်ကိုကတော့အဲ့ဒါအသိစိတ်သဘောမကျအောင်အဲ့ဒါအသိလက်မခံအောင်အဲ့ဒီတစ်ခုတည်းဆိုတဲ့သစ္စာဆိုတာကဘာလဲမင်းလိုကဘာလဲဘုရားဘာသာတော်မင်းသစ္စာကိုတစ်မျိုးတည်းနဲ့သိမယ်ခရိယံတော်မင်းသစ္စာအမှန်တရားကဘာလို့သူကလည်းတစ်မျိုးပြောလဲမယ်ဟိန္ဒူတော်မင်းတစ်မျိုးလာအောင်အဲ့တော့ဟိုတကယ်တကယ်ကတော့ဟုတ်မှာတော့ဟုတ်တယ်ပေါ့လေသစ္စာဆိုတာတော့အမှန်တရားဆိုတာတခုလည်းပဲရှိနေတာဟုတ်ပြီမလို့တကယ်လက်ပြကြတော့သစ္စာအမျိုးမျိုးပဲအဲဟိုဘာသာကွဲတယ်လို့သစ္စာဆိုတာကွဲမှာပဲအယူအဆပြောတော့ကသစ္စာသစ္စာ conception of truth ပေါ့သစ္စာအခုဘုရားဘာသာမှာတော့တစ္ဆာ၄ပါးလို့မြတ်စွာဘုရားဟောတယ်တစ္ဆာတစ်ပါးလည်းမဟုတ်ဘူးတဲ့နော်မှန်ကန်တယ်ဆိုတဲ့တရား အဲ့ဒီသစ္စာလေးပါးဟာဘာလို့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာအဲ့ဒီသစ္စာလေးပါးရှိတယ်နော်အဲ့ဒီသစ္စာလေးပါးကိုမြတ်စွာဘုရားဟာဘယ်အချိန်မှာထိုးထွင်းပြီးတော့သိခဲ့တယ်လဲဘုရားဖြစ်တဲ့အချိန်မှာပေါ့နော်အဲ့ဒီသစ္စာလေးပါးတရားကိုသိဖို့ရမြတ်စွာဘုရားဟာပါရမီတွေဖြည့်ခဲ့တယ်ပါရမီဖြည့်ပြီးတဲ့နောက်သစ္စာလေးပါးတရားကိုသိဖို့ဘုရားဖြစ်သူရောက်ခဲ့တယ်အဲ့ဒီဘုရားဖြစ်သူရောက်တဲ့သုံးပုံတနည်းအားဖြင့်မြတ်စွာဘုရားသစ္စာလေးပါးကိုထိုးထွင်းသိတဲ့အချိန်ဟာဘယ်အချိန်တော့ဆိုရင်ကထုံလပ်ပြီညအဆုံးမှာဘုရားပြည့်တာနော်တို့ကကထုံလပ်ပြီနေမှာဘုရားပြည့်တယ်ဘုရားပြည့်တယ်ဆိုရင်စိတ်ကတကယ်ကထုံလပ်ပြီနေဘုရားပြည့်တယ်ဆိုတာမဟုတ်ကထုံလပ်ပြီညမှာဘုရားကဘုရားလောကဗောဓိမေတ္တာသွားထိုင်ပြီးတရားအားထုတ်တာနောက်နေ့နေ့အာယုသက်ခံကြီးလေးအာယုတက်ပေါ့အာယုနဲ့တက်ဘုရားလည်းပြည့်လို့ဖြစ်တာအဲ့ဒီလိုဆိုတော့အဲ့ဒီအချိန်မှာမြတ်စွာဘုရားဟာတစ္ဆာလေးပါးတရားကိုကိုယ်တော်တိုင်နော်သူများအခုအညီမပါပဲနဲ့ထိုးသွင်းရည်သိတော်မူခဲ့တယ်။အင်္ဂလိပ်လိုဆိုရင် discover ပေါ့။အဲ့လိုသိပြီးတဲ့နောက်ယခင်ဘုရားဟာဒီသစ္စာလေးပါးတရားကိုတတ်တော်ရည်သိအောင်လည်းပဲဟောတော်မူခဲ့တယ်။ဒီနည်းကဗုဒ္ဓဆိုတဲ့ပုံအဲဒီလိုပြောတော့ဘယ်လိုဒီလိုပြောခဲ့လဲ။မှတ်မိရလား။ဗုဒ္ဓဆိုတာဘာ။သစ္စာလေးပါးကိုကိုယ်တိုင်လည်းသိတတ်တယ်သူများကိုလည်းသိအောင်လုပ်တတ်တယ်သိအောင်ဟောတတ်တယ်ဒီလိုလေးပဲနှစ်မျိုးရှိတယ်အဲဒါကြောင့်မဟုတ်ဘူးဒီမှာသစ္စာလေးပါးကိုမြတ်စွာဘုရားဟာပထမဆုံးသူကိုယ်တိုင်ထိုးထွင်းရည်သိတော်မူတယ်ရှားဖွေတွေ့ရှိတယ်ပေါ့အဲလိုရှားဖွေတွေ့ရှိပြီးတဲ့နောက်တတ္တဝါတွေကိုလည်းပဲတစ်ဆင့်ဟောပြတော်မူတယ်တဲ့အဲဒီသစ္စာ၄ပါးရှိတယ်အဲဒီသစ္စာ၄ပါးဟာရှိသမျှလောကမှာရှိသမျှအားလုံးကိုခြုံပြီးသစ္စာလေးပါးမှလွတ်တဲ့ဟာရဲ့လောကမှာမရှိဘူး။ဘယ်လိုဟာမျိုးပဲဖြစ်ကြည့်လိုက်ကြည့်လိုက်ဒီသစ္စာလေးပါးရဲ့ဝင်လာကြီးပဲ။ဒါကြောင့်မို့သစ္စာလေးပါးမှလွဲပြီးတော့သစ္စာလေးပါးမှလွတ်ပြီးတော့တည်တည်ပြီးလိုက်တဲ့တရားရဲ့လို့လောကမှာမရှိဘူးတဲ့။ကောင်းတာတွေလည်းပဲဒီသစ္စာတွေပါတာပဲ။မကောင်းတာတွေလည်းပဲဒီသစ္စာတွေပါတာပဲ။အဲလောကမှာရှိသစ္စာများအလုံးဟာသစ္စာလေးပါးမှမလွတ်ဘူး။အဲ့ဒီသစ္စာလေးပါးဆိုတာဟာမြတ်စွာဘုရားသိရှိတာ။နော်မြတ်စွာဘုရားကစတင်ပြီးတော့လုပ်ရတာမဟုတ်ဘူး။မြတ်စွာဘုရားကထုတ်လုပ်တာမဟုတ်ဘူး။ဒါလည်းနားလည်ထားရတယ်။ခရပွင့်တည်ကြည့်စီမပွင့်တည်ကြည့်စီသစ္စာလေးပါးဆိုတဲ့သဘောတရားကတော့ရှိပါမယ်။ဆိုတော့မြတ်စွာဘုရားပွင့်တဲ့အခါကျတော့ဒါကိုမြတ်စွာဘုရားရှာဖွေတွေ့ရှိတယ်။ပြီးတော့မြတ်စွာဘုရားကဟိုတွေ့ရှိတဲ့အခါကျတော့ဘယ်လိုသဘောလဲဆိုတော့ရှင်ရှင်မြတ်စွာဘုရားရဲ့လက်ထက်ကျွန်မှာဒီသိသိသစ္စာလေးပါးတရားကိုဖော်ထုတ်ခဲ့ပြီးဖော်ထုတ်ခဲ့ပြီးတဲ့နောက်ဒီအဲ့ဒီရှင်မြတ်စွာဘုရားရဲ့ပြိဋ္ဌာန်ပြုသွားပြီးတဲ့နောက်သူ့ရဲ့မျက်မှောက်တပည့်လေးပါပြိဋ္ဌာန်ပြုသွားသမုတ်သူတို့ရဲ့သာသနာကျွယ်သွားပြီးတဲ့နောက်ကျတော့သစ္စာလေးပါးတရားကမြုပ်တော်ရခြင်းမြုပ်သွားခြင်းတန်ဖြစ်သွားတယ်အဲ့လိုနဲ့ခြင်းတန်ဖြစ်ပြီးတော့နေတာအကြာကြီးနောက်ထပ်ဘုရားတဆူပြွင့်တဲ့အခါကျတော့အဲ့ဒီဘုရားကတခါတော့ရှားဖွေတွေ့ရှိသိရှိပြီးတော့ငါဟောအဲ့ဒီဘုရားပြိဋ္ဌာန်ပြုပြီးတော့သူသာသနာကျွယ်သွားရင်ဒီသစ္စာလေးပါးတရားလည်းလောကကကျွယ်သွားအောင်ပါဆိုတော့နောက်တစ်ခါဘုရားတဆူပြွင့်တဲ့ခါကျတော့အဲ့ဒီဘုရားတဆူကသိရှိပြီးတော့ငါဟောပြီးတော့ပြန်ပေါ်လာအောင်အဲ့လိုသစ္စာလေးပါးကမြုပ်လိုက်ပေါ်လဲမြုပ်လိုက်ပေါ်လိုက်နဲ့ဒီသံဃာကြီးမှာသွားနေတယ်ညက်ကဘုရားညက်ကဘုရားရဲ့ပဌာနာလုပ်ငန်းဟာဘာလဲဆိုတာပဲသစ္စာလေးပါးကိုတူတယ်တတ်တော်ရင်သိအောင်သိအောင်ဆိုတာအခုလိုပြောပြီးတော့သိတာမျိုးနဲ့မဟုတ်သေးဘူးเนาะတကယ်ကိုတရားထိုင်ပြီးတော့ကိုယ်တိုင်ကိုယ်ပိုင်အသိဉာဏ်နဲ့မြင်တွေ့တော့လုပ်ပြီးတာမျိုးကိုသိုးလို့လေအဲ့ဒါမြတ်စွာဘုရားရဲ့လုပ်ငန်းဟာမှန်တော့ဒါပဲသူဒီသစ္စာလေးပါးတရားသိအောင်ဟောပြတာသစ္စာလေးပါးတရားသိရတာသစ္စာလေးပါးတရားကိုမျက်မှောက်ပြုအောင်မျက်မှောက်ပြုနေအောင်သစ္စာလေးပါးတရားကိုမျက်မှောက်ပြုပြီးတော့အရိယာပုဂ္ဂိုလ်ဖြစ်သူရောက်အောင်လုပ်တာဒါအမြတ်ဆုံးဘုရားရဲ့လုပ်ငန်းပဲ။ကောင်းပြီအဲ့ဒီသစ္စာ၄ပါးရှိတယ်နော်ပထမသစ္စာပါတော့ဒုက္ခသစ္စာဒုက္ခဆိုတဲ့သက္ကလောဒါကိုပထမနားလေရမြန်မာစကားဖြစ်နေတဲ့သူကမှဗမာရိအင်းနဲ့တော့သိနားလေဗျာနားမလဲဗျာမရှိဘူး
ဒါဒုက္ခသဘာဝဆင်းရဲနော်ဒုက္ခဆိုဆင်းရဲဒါတော့ဟိုအများနားလည်တဲ့အတိတ်ပဲပေါ့အဲ့ဒီဒုက္ခဆိုတဲ့စကားလုံးထဲမှာတကယ်ဆင်းရဲတာလည်းဟုတ်တယ်ပါတယ်လောကအနေနဲ့ဆင်းရဲတာမဟုတ်ပေမဲ့လို့မြတ်စွာဘုရားကဆင်းရဲတယ်လို့သဘုတ်ထားဒါလေးလည်းတော့ပါကိုယ်လူကျင်လာလေးရနေတယ်ကိုစားကျင်လာလေးစားနေရတယ်ကိုနေရင်လည်းလူနဲ့အတူနေရတယ်အဲ့ဒီခါမှာကိုပြောမနေဘူးလားနော်အဲ့ညာမှာအဲ့ဒီခါမှာဆင်းရဲနေလားစိတ်ဆင်းရဲနေလားကိုဆင်းရဲနေလားမဆင်းရဲဘူးနော်ဒါကြောင့်အဲ့ဒီလိုပြောနေတဲ့ခါတော့ကိုလည်းမြတ်စွာဘုရားကဆင်းရဲဒုက္ခပဲဒုက္ခသစ္စာဆိုလောကကြီးကအကုန်မဲ့ဆိုအဲ့ဒါလည်းဒုက္ခတည်းပါတာပေါ့ဟုတ်လားအဲ့တော့ကိုလို့ကျင်လာလေးလုပ်နေရလို့ကိုစားကျင်လာလေးစားနေရလို့ဆိုတော့ချမ်းသာနေတယ်လို့ထင်ထားတဲ့အဲ့ဒီချမ်းသာလေးပဲမြတ်စွာဘုရားကတော့ဘာလို့ပြောတာလဲဆင်းရဲတယ်ဆရာကြီးအဲ့ဒီချိန်မှာ we are not suffering ဟမ်ဟုတ်လား we are enjoying နော်အဲ့လိုရှိတယ်အဲ့တော့ဘာလို့အဲ့ဒါမျိုးကိုမြတ်စွာဘုရားကဒုက္ခလို့ပြောတယ်ဆိုတော့မြတ်စွာဘုရားရဲ့စံထားတာဒါနားလည်ရတယ်ပြဟာဘယ်လိုဟာမျိုးကိုဒုက္ခနော်လို့ဆန့်ရှိတယ်ခိုက်ကြည့်ရရင်အဲ့တော့မြတ်စွာဘုရားကပါဟောတယ်ယကနိသံတံဒုက္ခမမြင်ရမှလည်းမြတ်ပြီဒုက္ခပဲဆိုတော့ခုနကောင်းလာရင်လည်းပါမကောင်းလားနော်ကောင်းလာပြီစမ်းနေရတဲ့ခန္ဓာလည်းခဏလေးနေပြီးကြောက်တော့မှာအဲ့လိုမမြင်ရမှလည်းမြတ်ဟာဒုက္ခတရားပဲဘာကြောင့်သူတို့ကိုဒုက္ခလို့ခေါ်လဲအဲ့ဒီကျင့်ကြင်ကြင်နဲ့သိစက်တာကိုခံနေရတဲ့အကြောင်းပေါ့အသိစက်ခံနေရတဲ့သဘောတရားကိုဒုက္ခ။ဘာလဲဆိုတော့ခုပဲပြည့်သူကဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဆိုတော့အဲ့ဒီဖြစ်တာပြက်တာကသူ့ကိုသိစက်နေလို့ဖြစ်။အမြဲတည်းနေရင်တော့လားသူချမ်းသာတယ်အဲ့ဒါကိုဆိုရမှာပါ။အမြဲတည်းနေရင်သူဖြစ်တာပြက်တာရဲ့အနှိမ့်ဆက်ကိုမခံရဘူး။အခုတော့အဖြစ်ရှိတာနဲ့ဒီပဲနဲ့အပြက်ကလည်းရှိတော့ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နေနေပါဒီဖြစ်ချင်းဖြစ်ချင်းနဲ့မပြတ်သိစက်ခံနေရတယ်ဆိုတဲ့အသိပဲလေ။ဒုက္ခကိုများစွာပြန်ဟောတော့အဲ့ဒီသဘောတရားကြည့်အောင်ဒုက္ခသစ္စာနဲ့ပတ်သက်ရင်နားလည်ရအောင်။ဒါကြောင့်အင်္ဂလိပ်လိုပြန်တဲ့အခါမှာ suffering တစ်ခုတည်းနဲ့မလုံလောက်ဘူး။ suffering ဆိုရင်ရိုးရိုးစိတ်ဆင်းရဲတာကိုယ်ဆင်းရဲတာလောက်ပဲဒါလူရအများနားလည်။ဒါကြောင့်မို့အခုခေတ်ကျတော့ဆက်ပြီးတော့ဒါပဲပဲစကလုံးနဲ့ပြန်တော့ unsatisfactory လို့ဒီလိုလည်းပဲပြန်တယ်။အဲ့တော့မမြဲတာကိုကမြဲနေတယ်သူကမမြဲဘူးဖြစ်ပြနေတယ်ဆိုရင်ဒါသူကျင့်တတ်ရမရှိဘူးပေါ့အဲ့ဒီဒုက္ခကိုမြတ်စွာဘုရားကဘယ်လိုကြီးဆိုင်လုပ်ထားတယ်လဲဘယ်လိုအဓိပ္ပာယ်ဖွင့်ပြထားတယ်လဲဇမတ်စကြာပြည့်ရကြတော့ရတဲ့လူများပါဇာတိတိဒုက္ခဟမ်သရာတိဒုက္ခญาတိတိဒုက္ခမရဏတိဒုက္ခပြီးတော့အပိယိတံပြောဟောဒုက္ခပိယိဝေပြောဟောဒုက္ခယံပိဋ္ဌာနလဘတိတံပြောဟောတံခိတိနပင်စုပါရဏခန္ဓာဒုက္ခအဲ့ဒါရအောင်ကြက်ထားကြရအောင်နော်ရမယ်ရသမတိတို့ရပြောဒီပဲပြောလို့လည်းကောင်းတယ်ပညာပြောနားထောင်လို့လည်းကောင်းတယ်ဓာတိတိဒုက္ခရဲ့ပဋိသန္ဓေတိနေရခြင်းဒီလိဆင်းရဲ၏ပဋိသန္ဓေတိနေရတယ်ဆိုတော့ဆင်းရဲတယ်တဲ့ဆင်းရဲတယ်ဆိုတာညမျိုးစဉ်းစားလို့ရတယ်ပထမတစ်မျိုးကတော့သူကဆင်းရဲခွေအကြောင်းဖြစ်လာ။ဇာတိဆိုတာကြိလိုက်တဲ့နဲ့တပြိုင်နဲ့သခါဆိုတာကမကြည့်ပဲမနေဘူး။ဧကံမရဏဆိုသိချင်းလည်းမကြည့်ပဲမနေဘူး။တခါတို့အခုလူဘဝရောက်တဲ့အတွက်ကျွန်တော်လူဘဝမှာဆင်းရဲခြင်းမျိုးမတွေ့ရဘူးလား။နော်။ချမ်းသာလည်းတွေ့တယ်ဆိုတာဆင်းရဲလိုက်တဲ့မျိုးမျိုးတွေ့ကြတာ။အဲဒီလိုဆင်းရဲတာတွေအားလုံးရဲ့ဖြစ်မြစ်ကိုလိုက်လိုက်ရင်တို့လူဖြစ်လာလို့ဒီလူလူဆင်းရဲခံစားရတယ်ပေါ့။လူမဖြစ်လာဘူးဆိုရင်ဒီလူဘဝလူဆင်းရဲတို့မခံရဘူးပေါ့။အဲတော့လူ့ဘဝမှာပြိတ္တန်ကြီးနေတယ်ဆိုတာဟာလူ့ဘဝဆင်းရဲဖို့ရာအလုံးဖြစ်လာတယ်ဆိုကြောင့်မို့သူ့ကိုဆင်းရဲတယ်လို့ပြောတယ်။တဏှာပြင်းကတော့အထက်ခါးဒီမှာပြောတာတော့တော့အမိဝါနဲ့ကင်းရတဲ့ခါဆင်းရဲတဲ့ဟာကြီးတောက်ပြောတယ်။နော်။အမိဝန်းနေပါနေတဲ့ခါကျတော့ဆရာလေးတို့ပါခေါ်နေကလေးလေးရတာတောက်ထိုးနေရတာလို့ဘာလို့ပေါ့လေအမေကကုန်းလည်းကွာလည်းခါလည်းချိုးတလို့နေတယ်လို့အမေကရေနွေးတောက်လိုက်ရင်ခါလည်းပူသွားရင်ရေအေးတောက်လိုက်ရင်ငရဲဟိုပါလေအဲ
လောကတိတ်ငရေကြဘယ်လိုပဲစနေဖြစ်ပေါ့လေအဲ့ဒီလိုပဲအဲ့လိုလဲဆိုထားတာလည်းရှိပါတယ်ဒါလည်းပဲဘုခေတ္တလည်းပဲဟိုသိပညာလည်းဒီလိုပဲနေပြောရဲခလေးတယောက်ရှင်မွေးရဟာသူ့ဟိုဘေးအန္တရာယ်အများဆုံးအဖြစ်ကြောင့်တခုပဲဆိုတာအဲ့ဒီဆင်းရဲကတော့သာသာသာသာရဲရေးတာတော့ကိုယ်ကသိတော့မပြောဘူးနော်။ဒါမှမဟုတ်ကိုယ်အဲ့ဒါတော့သိမှကြောက်တော့တာ။ကြောက်လား။ကိုယ်မှမမှီပဲ။ဒါမှလည်းတကယ်စဉ်းစားကြည့်အဲ့ဒီအမိဝမ်းနဲ့ကြင်ရတယ်လည်းကြောက်ကြည့်ရပဲနော်။ကိုယ်ကတော့မသိဘူးပါလေ။ဒီခုခေတ်ကပိုးဆိုးနေတယ်။ဟောအမိဝမ်းကမကြွသေးဘူးကိုယ်ဆေးဆိုးတွေပါခန်းနေရတယ်။ဒီဘာကလည်းကြိုက်ကြောင်းလာကြီးတို့တယ်လာတယ်ဆိုတော့ကိုကောင်းမလားအောင်မလားအမှားတော့တခါလေးကြက်တော့မကောင်းဘူးတင်တယ်သူကသူရောဂါပြီးပိုင်တဲ့သေချင်တယ်သေပါအဲ့ဒါအေးရတယ်ဆိုတော့ကိုကဘာထင်မှမထွက်သေးဘူးကိုကြာဒီကနေတော့ဆေးထိုးနေပြီမလုပ်နေနဲ့ကိုခေတ္တကသူကဟိုလုတ်တက်တော့ဒါကြီးကလုံနေကြတယ်ဟုတ်ပါလားနော်အဲ့ဒီလိုပရိသန်ဒီနေရာချင်းဆိုတာရှင်းရဲ့ရှင်းရဲ့လဲဆိုတာတကယ်ပေါ့လေအခုလိုရှင်းရင်းရဲရဲနဲ့ဟိုမမီဝါမနေရတာဒါလည်းလက်ပါတယ်ပြီးတော့လည်းပဲရှင်းရဲ့ချင်းရဲ့အကြောင်းနော်နောင်နောင်ဖြစ်မဲ့ဆင်းရဲခြင်းရဲ့အကြောင်းဖြစ်တဲ့ကြောင့်လည်းပရိသတ်တွေနေရာကြီးကဆင်းရဲတယ်။နောက်ကြတော့ပရိသတ်တွေနေရာခုနပြောတဲ့နည်းနဲ့ဆင်းရဲလို့မရတော့ဘူး။နောက်ကဘာဖြစ်လဲဆိုတော့ဆက်ပြီးတိုက်ခေါက်နေတာရွယ်နော်။ဆန္ဒနေသမီးအရွယ်စားပြီးသွားဖြစ်တော့တာ။အဲသူတို့မှအမိဝမ်းနဲ့တင်းရတာမျိုးမရှိဘူးဆိုတော့အဲ့ဒီမှာပရိသတ်တွေနေရာချင်းဆင်းရဲဆိုတာကခုနပြောတဲ့အမိဝမ်းကင်းရတဲ့ဆင်းရဲမျိုးလို့ပြောလို့မရတော့ဘူး။သို့တော့ခုနလိုဆင်းရဲခြင်းရဲ့အခြေခံအကြောင်းဖြစ်တော့သူတို့လည်းဆင်းရဲတယ်လို့ပြောခေါ်ရတာ။နောက်တစ်ခုကပါနော်။အိုရခြင်းဒီဒီဆင်းရဲဤဒါကတော့သိခင်ရှာတော့ဘယ်သူမှမအိုရင်ဘူးအိုနေရတယ်ဒါလို့မင်းကလေးကသာဆိုလို့ဟုတ်လားဟမ်မအိုရင်ဘူးမလားအိုရင်လားအဲမအိုရင်မင်းမလို့မနေရဘူးအိုနေတာပဲပြောရင်ပြောကိုအိုးလိုက်နေတာနော်အဲအိုးအိုးလည်းကဆင်းရဲတာပဲပြီးတော့အိုးလာတဲ့ခါကျတော့အခုဟိုခက်ကြီးကြီးတခုမှအေးနေမေ့ကြွာလားသားတွေသမီးတွေပါလေကုန်းကမကတ်ချင်ဘူးကြီးတွေပါလေကုန်းကမကတ်ချင်ဘူးဟုတ်လားဝိုင်းပယ်တာခံရတယ်ဆိုလာပြောလာခံရတယ်ဒါကြောင့်ကိုကအဲဘာခေါ်လဲမျက်စိမုန်းလာတယ်တွားကျိုးလာတယ်အရေးတွေတွန့်လာတယ်ဖတ်တယ်ဒီလိုဒုက္ခတွေအားလုံးခံရတာဘာကြောင့်လဲဥချင်းသဘောတရားကြောင့်ပေါ့ဒါကြောင့်မို့ဥချင်းဆင်းရဲနာရချင်းမိမိဆင်းရဲဤနာရဆိုတာပါတော့ယောဂဖြစ်တာပြောတာပေါ့ဒီမကောင်းတဲ့နာသေးတဲ့အကြောင်းဆိုတဲ့စတာတွေအမျိုးမျိုးရှိတယ်ဟမ်ဒါလည်းမကောင်းတာလူတိုင်းသိတယ်တရားရှင်ဒီလိုဆင်းရဲဤဟာဘယ်မှမသိခြင်းဟာဒါကြောင့်ဒီနေ့ကျတော့ဒီလိုပဲအဲသိကြရမှာပဲအဲ့တော့တရားလည်းဆင်းရဲမချစ်သောသူတို့နဲ့အတူနေရခြင်းဒီလိုဆင်းရဲဤမှန်လားမချစ်သောသူစားမှန်ကတတဝါကိုယ်တွေမဆိုလိုဘူးကိုမကြိုက်တဲ့အဟာနဲ့အတူတူနေရတယ်ကိုကဒီကားကြီးမကြိုက်ဘူးဖြစ်နေဘာသာလည်းမရှိလို့မဝမ်းထမ်းဘူးဒီကားပဲပိတ်ဒီမောင်းနေရတာလည်းဆင်းရဲအဲ့ဒါဒီအိမ်ကမနေခြင်းမတရားညံ့တော့တာတုပ်လို့အဲ့လိုကအင်းဒီမွန်နဲ့တော့ဒီအိမ်ဆုံးတည်းရတယ်ဆင်းရဲတာအဲ့ဒါသူစာမှာပြောတာကြတော့မချစ်မနှစ်သက်သောတတဝါသင်္ခါရတို့နဲ့အဲ့လိုဆိုလို့ရှိတယ်တတဝါဆိုတာတတဝါကိုပြောတာသင်္ခါရဆိုတာကအမှန်ကအဲ့ဒီသိဝတ္ထုတည်းဆိုတာဆိုတူပဲဒါလည်းတော့ချစ်တော်သူတို့နဲ့ကိုယ်ကွင်းရခြင်းဒီလေးဆင်းရဲဤဒါလည်းလုံချင်ကြပါနော်ပြီးတော့ကိုယ်သဘောကျတယ်ဒီသိလေးနဲ့ကိုယ်ကွင်းရတာကိုကားလေးဝင်လာလို့အစ်တလေးကြီးလို့ဟာကိုကနှစ်တက်နေတာဒီကားလေးသူခုံးသွားမယ်ပြက်တက်တိုက်သွားမယ်ပါမယ်ဆိုဆင်းရဲတယ်ဟုတ်ပါလားအဲ့တော့ချစ်တော့ချစ်နှစ်တက်အပ်တဲ့တတ္တဝါသင်္ခါရတို့နဲ့ကိုကွင်းရတာဟာလည်းပဲဆင်းရဲပဲလူကျင်တာကိုမရခြင်းဒီလိုဆင်းရဲဤသွားလာတာဒီမှာအဓိပ္ပာယ်တစ်မျိုးလားလေဟာတာမင်းမြကိုလူကျင်တာမရလို့ဆင်းရဲတယ်လည်းမှန်တော့ကိုအိမ်အိမ်တက်ကောင်းလူကျင်တော့မရဘူးဆင်းရဲတယ်ကားတက်လူကျင်တာမရသေးဘူးအဲ့ကိုသိချင်းရနေတယ်။ဒါမှမဟုတ်ညစာဘုရားကဒီဟာကိုတစ်ခက်ဆုတ်ပြီးတော့ဟောတယ်။ဟိုမဟာတိရိစ္ဆာန်တုတ်သူကြတော့ဟိုလူကျင်နာမရလို့ဆင်းရဲတယ်ဆိုတာဒါတော့ကလေးကိုမဆိုတော့ဘူး။နော်။ငါမအိုးရင်ဘူးနော်မအိုးမရဒီနဲ့လို့အဲ့ဒီလိုလုတ်ပြောလို့အဲ့လိုတောင်းတောင်းတာလို့မရဘူးမရတယ်အဲ့ဒါဆင်းရဲ။မနာဘုရားဒီနဲ့မနာခြင်းမသိဘုရားဒီနဲ့မသိခြင်းလုံးလို့မရဘူးเนาะအဲ့ဒီလိုတောင်းတာလို့မရတာကိုလိုတာကိုမရတာလို့ဒီလိုဆိုတယ်။တာမင်းမြလိုချင်တာမရတာတော့မကဘူးပေါ့เนาะကိုလိုချင်တာမရဘူးကို
ကိုလိုချင်တဲ့အိမ်မရဘူးကိုလိုချင်တဲ့သားမရဘူးကိုလိုချင်တဲ့ဆိုတော့ပိုက်ဆံမရဘူးအဲ့ဒါမျိုးကိုအဲ့ဒါမျိုးတက်မြတ်စွာဘုရားဆုလိုလာတာအိုးအိုးချင်းသဘောတရားရှိတဲ့ပုဂ္ဂိုလ်ကမအိုးပြားစီနဲ့နာချင်းသဘောတရားရှိတဲ့ပုဂ္ဂိုလ်ကမနာပြားစီနဲ့သိချင်းသဘောတရားရှိတဲ့ပုဂ္ဂိုလ်ကမသိပြားစီနဲ့လို့နော်အဲ့လိုလုပ်မရတော့ဒါကိုဆုလိုလာတာလူကျင်နာမဲ့အဲ့ဒါလည်းဆင်းရဲပဲဒါအမှန်ပဲမအိုးရင်မဲ့အိုးနေရတယ်မနာရင်မဲ့နာရတယ်တော်ကြမသိချင်းမဲ့သိရမယ်ဒါဆင်းရဲပဲအကျဉ်းအပြင်ဆွဲလန်းရာအာယုံဖြစ်သောခန္ဓာ၅ပါးတို့ဒီဆင်းရဲကုန်၏ခုနဟာရီအကျေပြောနေတာလေအကျဉ်းအပြင်ပြောလိုက်မယ်ဆိုရင်တော့ကိုတဲ့ခန္ဓာ၅ပါးဥပါဒံရဲ့အာယုံဖြစ်တဲ့ခန္ဓာ၅ပါးဟာဆင်းရဲခြင်းရဲ့တရားပဲဥပါဒံရဲ့အာယုံဖြစ်တဲ့ခန္ဓာ၅ပါးဆိုတာရှင်းရှင်းပြောရင်လောကရှိရှိနေအာလုံးတတ္တဝါတွေရောပစ္စည်းတွေရောဘာတွေရောသာဟုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်ဥပါဒံနဲ့ခန္ဓာဆိုတာဒီဆွဲလန်းမှုဖြစ်နိုင်တဲ့ခန္ဓာမျိုးကိုဥပါဒံနဲ့ခန္ဓာလို့ခေါ်ဒီပစ္စည်းတစ်ခုပေါ်မှာကိုကလောဘနဲ့ဆွဲလန်းနေသလားဒိဋ္ဌိနဲ့ဆွဲလန်းနေသလားရှိပြီအဲ့ဆွဲလန်းနေရင်အဲ့ဒါကိုဥပါဒံနဲ့ခန္ဓာလို့ခေါ်ဒီပုဂ္ဂိုလ်ကကိုကအဲလောဘနဲ့ဆွဲလန်းနေသလားနော်ဒိဋ္ဌိနဲ့ဆွဲလန်းနေသလားဆွဲလန်းနေရင်အဲ့ဒါကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်ဆိုတော့လောကမှာရှိရှိသမျှတတ္တဝါသင်္ခါရအကုန်လုံးပါတော့တယ်အေးအဲ့တော့အချင်းအပြင်းပြောမယ်ဆိုရင်တဲ့အဲ့ဒီခန္ဓာ၅ပါးဟာဥပါဒံနဲ့ဥပါဒံရဲ့အာရုံဖြစ်တဲ့ခန္ဓာ၅ပါးဟာဆင်းရဲတရားပဲကုန်းနေဒါကြောင့်လောကမှာဘာမှဆိုကြည့်လိုက်ဆင်းရဲပဲဒါကဘုရားဘာသာကဆင်းရဲပဲ emphasize လုပ်တာဒီမြတ်စွာဘုရားဟောတာကရှိတယ်ကကိုဆင်းရဲပဲခုနပြောတဲ့ကိုစားကြတဲ့လေးစားနေလို့ချမ်းသာတယ်ထင်တာလည်းပဲဆင်းရဲတယ်နော်အဲကိုနေနေလူနဲ့ဂျူနေရလို့ချမ်းသာတဲ့ခြင်သာလည်းပဲအမှန်ကားပါလို့ဆင်းရဲတယ်အဲ့ဒီဆင်းရဲဆိုတာနဲ့ပတ်သက်ပြီးတော့နားလေစရာလေးတွေရှိနော်နားလေစရာမှာဘာရှိတယ်လဲဆိုရင်ပထမဒုက္ခ၃မျိုးအနည်းဆုံးနားလေကိုကောင်းတယ်အဲ့ဒါကဘာလို့ဆိုပထမဟာကဒုက္ခနော်ဒုက္ခ၃မျိုးရှိတယ်ဒုက္ခဆိုတာဘာလဲတကယ့်ကိုအစ်စ်အမှန်ဖြစ်တဲ့ဒုက္ခဒါခါလဲခလုတ်တက်လိုက်လို့ကျတော့နာသွားတယ်နော်အဲ့ဒီဆင်းရဲမျိုးရှားရှားလို့ကျတော့နာသွားတဲ့ဆင်းရဲမျိုးအဲ့မျိုးကိုဒုက္ခလို့ခေါ်တယ်ဆိုတော့စိတ်တကယ်ညစ်တယ်နော်အဲ့လိုဟာမျိုးဒုက္ခကိုဘာလို့ခေါ်လဲဒုက္ခဒါကတော့ဒုက္ခအစ်စ်လို့ဆိုတယ်နခါတပြောရင်သူကဒါတကယ့်ကိုဟုတ်မှန်တဲ့ဒုက္ခလို့ဆိုတာဒုက္ခနော်နောက်တစ်ခုကတော့ဝိပရိနာမဒုက္ခဒါကတော့ပေါက်ပြန်သွားတဲ့အခါပြည့်စည်သွားတဲ့အခါမှာဆင်းရဲမှုကိုဖြစ်စေတတ်တဲ့အတွက်ကြောင့်ခေါ်ရတဲ့ဒုက္ခအဲဒီဝိပရိနာမဒုက္ခဆိုတာဘာလဲဆိုရင်တဲ့ကောင်းတယ်ချမ်းသာတဲ့အတွေ့အကြုံချမ်းသာတဲ့ပျော်ရွှင်မှုဆိုတဲ့သောမနတ္တလို့ခေါ်တဲ့ဝေဒနာအဲဒီလိုခံစားမှုကိုဒီညမှာမြတ်စွာဘုရားကဝိပရိနာမဒုက္ခလို့ခေါ်တယ်ဒုက္ခဝေဒနာချမ်းသာတဲ့ဝေဒနာကောင်းတာလေးခံစားနေရတယ်အဲ့ဒီဟာကိုပဲမြတ်စွာဘုရားကဝိပရိနာမဒုက္ခဒါကြောင့်အဲ့ဒီခံကောင်းတာလေးကြောက်ကြတဲ့အခါကျတော့ကိုယ်ကဆင်းရဲမှုဖြစ်လာဒါလေးလွန်းလာတယ်နော်ဒါလေးဖြစ်ပေါ်တယ်အဲ့ဒီလိုဖြစ်တတ်တဲ့အတွက်ကြောင့်မို့အဲ့ဒီလိုအဲဒုက္ခဝေဒနာကိုဘာလို့ခေါ်လဲဝိပရိနာမဒုက္ခတော်မနာတာပေါ့ခန္ဓာကိုယ်အပြင်ချမ်းသာတာစိတ်အပြင်ချမ်းသာတာအဲ့ဒီဝေဒနာကိုပဲဝိပရိနာမဒုက္ခနောက်တစ်ခုကတော့သင်္ခါရဒုက္ခဒါကတော့သင်္ခါရဖြစ်တဲ့အတွက်ကြောင့်မို့ဒုက္ခလို့ခေါ်ရတယ်သင်္ခါရဆိုတာဟိုအကြောင်းကိုအမိပြုပြီးတော့ဖြစ်ရတဲ့တရားပန်တဲ့များကိုသင်္ခါရလို့ခေါ်တယ် all condition phenomena အဲ့ဒီသင်္ခါရဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုဒုက္ခလို့ခေါ်ရတယ်ဆိုလိုတာကတော့ဗါလဲအဲ့ဒီလိုအကြောင်းတစ်ခုကိုကြောင့်ဖြစ်လာတဲ့ဟာဆိုတာဟာအဖြစ်အပျက်ရှိတော့တာကြောင်တစ်ခုလောက်ထားတဲ့အလားဟိုပြုလုပ်အပ်တဲ့အမှန်ရင်းသူကအဖြစ်ရှိတာအဖြစ်ရှိတာရင်အပြည့်ရှိတာအဲအဲ့ဒီလိုအဖြစ်ရှိရင်အပြည့်ရှိတဲ့တရားမှန်တဲ့များဟာဒုက္ခပဲသင်္ခါရဒုက္ခအဲ့ဒီသင်္ခါရဒုက္ခမှလွတ်တာရောလောကမှာရှိနေမှာဘာမှမရှိနော်အဲ့ဒီကြောင့်သင်္ခါရဒုက္ခကလည်းအလုံးကိုချုပ်နေတယ်အဲသင်္ခါရဒုက္ခအရာကြတော့ဘုခုနကောင်းဟိုကောင်းတဲ့အတွေ့အကြုံကြီးမကောင်းတဲ့အတွေ့အကြုံတွေကနမတ်7နမတ်7နဲ့ပါတော့ယူသူတော့ကိုကျန်တဲ့ဥပ္ပခာဝေဒနာတို့ဘာလို့ပေါ့လေအဲ့ဒါလည်းအလုံးကိုသင်္ခါရဒုက္ခလို့ခေါ်တယ်တနည်းအားဖြင့်သင်္ခါရဒုက္ခကခုနအလုံးလောကရှိတာအလုံးကိုချုပ်နေတယ်အဲ့ဒါဒုက္ခ၃မျိုးကိုမိမိတို့ကနားလည်ရတယ်ရ ညာသဘောဖြင့်လူတွေနားလဲတာပထမဒုက္ခပဲနားလဲဆင်းရဲတဲ့ဒုက္ခပဲလို့ပြောလိုက်ပထမဒုက္ခဒါကတော့အထူးစဉ်းစားနေကြမလို့အထူးရှင်းပြနေကြမလို့ဒုတိယဒုက္ခဆိုတာနည်းနည်းလေးစဉ်းစားရတယ်ဝိပရိနာမဒုက္ခဒါကောင်းနေတာကတော့အခုကောင်းနေတာပဲဟုတ်တယ်ဒါမှလို့ဒါလေးကြောက်ကြတဲ့ခါကျတော့ကိုယ်ကဆင်းရဲမှုဖြစ်တယ်တခါလေးဆိုရမယ်လို့ကောင်းတဲ့ရုပ်ရှင်လေးကြည့်နေရတယ်ကောင်းတဲ့ရုပ်ရှင်တော့သူကငါတခါလူတယောက်ပြောလို့လေသူ့လက်ထဲမှာကင်ထားတာဒီလောက်ဆိုရဝိတုသာဝင်အဲ့ဒါပြောတာဝိတုသာဝင်တိုးတာခါလေးမပြီးပြင်းဘူးသူကပြီးသွားလို့လေတိုးတာဟာရှင်းမှာမဟုတ်တော့ဟာရှင်းငါရှင်းပြပါပါဆိုတော့အဲ့လိုပဲဒီအကောင်းခံစားရတဲ့ဆိုတာဟာခံစားနေတော့ကောင်းတယ်လို့ထင်ရတာပဲအဲ့ဒါပျောက်သွားတဲ့ခါကျတော့အဲသူကသိတဲ့အဲ့လိုလုံးနဲ့စိတ်ကလေးချွေးတဲ့စိတ်ကလေးပေါ့အစတည်းဖြစ်လာတာဒါသိရတဲ့သူတော့ဝိပရိနာမှာတော့တတိယဖြစ်တဲ့သင်္ခါရဒုက္ခကတော့တကယ်နားလည်ဖို့မလွယ်ဘူးဘောဓမ္မတာရဲ့အမြင်ကတော့ဘုရားဟောလက်ခံထားတယ်မလို့အဲတတိယဒုက္ခကိုသဘောပေါက်ရအဲ့ဒါကိုသဘောပေါက်မှညတ်တော်ဘုရားဟုတ်တယ်ဒုက္ခသစ္စာရဲ့သဘောကိုသူကကောင်းကောင်းမနာလဲအေကံလက်ခံတယ်အဲ့ဒီဟာကိုသဘောမပေါက်လို့အခုဒီဖြစ်လို့ရအဲဒီမင်းတို့ဘုရားဘာသာတို့မကြိုက်ဘူးဘုရားဘာသာတစ်ခါလာလဲဆက်ပရင်တစ်ခါလာလဲဆက်ပရင်ပြောတယ်လို့သူကအဲ့လိုပြစ်ပြင်တော့အမှန်တော့မဟုတ်ဘူးလို့ဒုက္ခတို့ကလားအမှန်တရားကိုသူကမဆောင်ဘူးကွာအမှန်တရားအမှန်တမ်းမြင်အောင်ကြည့်တယ်ဆင်းရဲတာဆင်းရဲတာပဲလို့ဒါကိုလက်တော့ခံရမယ်သို့တော့အာလောဘကြီးဆင်းရဲတာပဲဆိုပြီးတော့လက်မှန်ချပြီးတော့ဘာမှမလုပ်ဘဲနဲ့အဆုံးပြေးရဒီလိုလည်းမဟုတ်ဘူးလို့မြတ်စွာဘုရားကဒီလောကကြီးဆင်းရဲတာပဲဆိုပြောပြီးတဲ့နောက်အာဒီဆင်းရဲတာရဲ့အကြောင်းလည်းတခါထော်ထုတ်ပြတယ်ဒီဆင်းရဲခြင်းချုပ်ငြိမ်းတယ်ဆိုတာလည်းရှိတယ်ဆိုတာလည်းပြတယ်အဲ့ဒီဆင်းရဲခြင်းချုပ်ငြိမ်းတာကိုရောက်ဖို့ရမင်းတို့ဘာလုပ်ရမလဲဆိုတာလည်းပဲမြတ်စွာဘုရားကပြောထားတယ်ဒါကြောင့်မြတ်စွာဘုရားရဲ့ဒုက္ခပြစ်တာပြရတာတက်စစ်နေတယ်မဟုတ်ဘူးဒါကလည်းရအမှန်တမ်းမြင်အောင်ကြည့်ပြီးတော့မှအဲ့ဒီအမှန်ကမကောင်းတဲ့အမှန်ကြီးရှင်းတယ်အဲ့ဒီမကောင်းတာကနေဘယ်လိုထွက်မလဲဘယ်လိုထွက်အောင်လုပ်မလဲအဲ့ဒီထွက်ဖို့ရလမ်းကြောင်းနီးလမ်းမှာမြတ်စွာဘုရားပေးတာအဲ့ဒီသင်္ခါရဒုက္ခကိုလားသဘောပေါက်ရတယ်သင်္ခါရဒုက္ခဆိုတာဘာလဲအဖြစ်အပျက်ရှိတဲ့တရားမှန်တဲ့မြတ်ဟာသင်္ခါရဒုက္ခပဲဆိုတော့ပုံသွားပြီအားလုံးကောင်းတဲ့ခံစားမှုရောမကောင်းတဲ့ခံစားမှုရောအလဲအလတ်ခံစားမှုရောဘာလို့ရောအကုန်လုံးဟာဒီထဲပါသွားပြီအဲ့ဒါကြောင့်ဒီဒုက္ခသုံးမျိုးကိုနားလည်ဖို့ကောင်းတယ်ဒါတော့အထူးသဖြင့်သင်္ခါရဒုက္ခကိုသဘောပေါက်ဖို့ကောင်းတယ်သင်္ခါရဒုက္ခသဘောပေါက်မှာခုနပြောတဲ့အချင်းအပြင်ဥပါဒနဲ့ခန္ဓာ၅ပါးဟာဒုက္ခပဲလို့ဟောထားတဲ့မြတ်စွာဘုရားရဲ့စကားကိုအေကံနားလည်နိုင်တယ်ဒါကြောင့်မို့ခုနဒီဒုက္ခတစ္ဆာကိုအရှင်ပြောထပြတဲ့အဲအထက်မှာပရိဒဏိနေရခြင်းဒီလိဆင်းရဲဤအိုရခြင်းဒီလိဆင်းရဲဤစသည်ဖြင့်ဆိုထားတာတွေကနားလည်ဖို့ရမခဲရင်ဘူးလူရမရသည့်တိုင်အောင်လားနားလည်ပုံရမခဲရင်နော်ဒါပေမဲ့လို့ဒီအချင်းအချင်းဥပါဒနဲ့ခန္ဓာ၅ပါးဒီဆင်းရဲတယ်ဆိုတာကြတော့နားလည်ဘူးလည်းမလွယ်ဘူးလက်ခံခင်မလွယ်မလွယ်ဘူးဒါအဲဆိုဗျာတဘောတရားကိုနားလည်မှလားသူ့ကိုလက်ခံတယ်အဲဒီတို့ကတော့ဘယ်လိုသင်လဲဆိုရင်ဒါမြတ်စွာဘုရားကဒုက္ခပြစ်တာကို level 2မျိုးနဲ့ဟောတယ်လို့ထင်ပထမဟာက unpopular level ပေါ့ဟုတ်လားဒါလူသိတော့နားလည်ဖို့မခဲရင်တဲ့အချက်လက်ဒီပရိသဏီနေရာချင်းဆင်းရဲတယ်၊အဝယ်ချင်းဆင်းရဲတယ်ဆိုတာဒါကတိတ်လို့ရှင်းပြနေကြမလို့ဘူးလွမ်းတည်။ဒါက on a popular level ပေါ့ဟာ။ဥပါဒနဲ့ခန္ဓာ၅ပါးဟာဒုက္ခပဲလို့ပြောတာကြတော့ on a deeper level, on a philosophical level ဒါကြတော့နည်းနည်းနည်းနည်းသွား။ဒီအဖြစ်ပြကြီးကမှန်တယ်မြဆင်းရဲဆိုတဲ့ဆန့်ကိုကိုယ်ကနားလည်ထားရမယ်။ဒါကလောကမှာရှိတဲ့မြသဘောတရားတွေကအဖြစ်အပျက်ရှိတာကြီးပဲဆိုတာလည်းနားလည်ထားရမယ်အဲ့လိုနားလည်ထားမှသာဒီသင်္ခါရဒုက္ခသဘောကိုနားလည်သင်္ခါရဒုက္ခသဘောကိုနားလည်ရင်ခုနဥပါဒနဲ့ခန္ဓာ၅ပါးဒုက္ခပဲဆိုတာနားလည်တော့အဲအဲ့ဒါဒုက္ခသစ္စာသမုဒိယသစ္စာတဲ့နော်သမုဒိယသစ္စာဆိုတာပါနော်ဒုက္ခသစ္စာရဲ့အကြောင်းအဲ့ဒီဆင်းရဲဆိုတဲ့သဘောတရားကိုဘယ်သူကလှုပ်လိုက်တာတော့အလိုလိုအကြောင်းမရှိဘဲနဲ့ပေါ်လာတာလားသို့မဟုတ်မြမကြီးကဖန်ဆင်းလိုက်တာလားဘုရားသခင်ကဖန်ဆင်းလိုက်တာလားဆိုတော့အမေကိုမြတ်စွာဘုရားကမနေ့ဖြစ်လဲမဟုတ်ဘူးနော်ဒုက္ခသစ္စာဒီဆင်းရဲစုဖြစ်လာရမှာအကြောင်းရှိတယ်ဆင်းရဲခြင်းရဲ့အကြောင်းအဲ့ဒီဆင်းရဲခြင်းရဲ့အကြောင်းကဘာလဲသမုဒိယသစ္စာ
သမုဒိယသစ္စာဆိုတော့ဘာကိုသမုဒိယသစ္စာလို့ခေါ်လဲနားလည်ပြီးသားတော့ဟမ်တဏှာကိုသမုဒိယသစ္စာလို့ခေါ်နော်တဏှာဆိုတဲ့နေရာမှာဒီတို့မြန်မာစကားနဲ့ပါဠိစကားနဲ့ကွန်နိုတေးရှင်းမတူဘူးအဲ့ဒါနည်းနည်းနည်းနည်းပါလားဗမာစကားလုံးတဏှာလို့ပြောလိုက်နေတယ်ဒါနည်းနည်းလေးသာဖော်မယ်နည်းနည်းတော်တော်တော်မကောင်းတဲ့စကားလုံးတော့နော်ဒီဒီစကားလုံးကိုဆိုတော့လူကြီးလူကောင်းတွေကမတော့ရဘူးဆိုတာဟုတ်လားဒါပေမဲ့လို့သူတရားနဲ့ပတ်သက်ပြီးတော့ပြောလာတဲ့ဆံမှာဒီတဏှာဆိုတာလောဘကဘာမှမဆိုဘူးไปเอาต่อเออตะหนาเนาะทีตะหนาเอาจังหมดตะหนาลูกต้องต้องไล่แต่ตะกะโลหาตะกะโลก็ไม่รู้น้าเลยอ่ะมั้ยโลจินดาอูตะหนาขอเลยเนาะโลภอภิสาปัญญาขอได้เลยสิได้ถ้าว่าไอ้นี่ตวยตันหุโลจินหุดาอูเว้ยตะหนาลูกขอไอ้นี่ตะหนาโกဒုက္ခတစ္ဆာရဲ့အကြောင်းလို့ဒီလိုမြတ်စွာဘုရားကခေါ်တော်မူနော်ယဟန်တို့တဲ့ဆင်းရဲခြင်းအကြောင်းဖြစ်သောအရိယာတို့ရဲ့အမှန်တရားကပဲဒီပေါ်လေအကျဉ်းတဏှာသည်တဲ့ဘဝတစ်၌ဖြစ်စေတတ်၏တဲ့နော်အဲ့ဒီတဏှာကတဲ့ဘဝတစ်ကိုဘဝတစ်မှာဖြစ်စေတတ်တယ်တဏှာရှိတော့ဆွဲလန်းမှုကြွတာမှုရှိတဲ့အတွက်ကြောင့်မို့တို့ဘဝကိုဆွဲလန်းကြွတာမှုဆိုတဲ့တဏှာရှိနေတော့ဒီတဏှာရဲ့သိတော်မှုကြောင့်ကောင်းမှုကုသိုလ်တွေကိုပြုတဲ့အခါကျတော့အဲ့ဒီကံကအကျိုးပြီးတော့နောက်ဘဝတွေနောက်ဘဝတွေဖြစ်ဒါကြောင့်မို့တဏှာရှိနေသေးသမျှကာလပတ်လုံးနောက်ဘဝတွေဘဝတွေဖြစ်နေမှာတဏှာကိုပယ်နိုင်တဲ့ဒီနေ့မှာနောက်ဘဝဆိုလည်းမဖြစ်တော့ယဟန္တာတွေကတဏှာကိုလုံးဝပယ်နိုင်တဲ့အတွက်ကြောင့်မို့ယဟန္တာတွေကနောက်ဘဝဆိုမရှိတော့ဘူးယဟန္တာမဖြစ်သေးသမျှတဏှာကိုလုံးဝပယ်နိုင်တယ်လို့မဆိုနိုင်ဘူးအဲ့လိုမဆိုနိုင်တဲ့အတွက်ကြောင့်မို့အရိယာဖြစ်ပြီးပြီမယ်လို့ခန္ဓာဘဝရှိမယ်တဘဝရှိမယ်စသဖြင့်တို့ရှိမှုရှိသေးတယ်နော်အဲ့လိုဘဝအတိတ်အတ္တနဲ့ဖြစ်စီတတ်တဲ့ဖြစ်စီတတ်တဲ့သဘောတရားရှိတယ်တဲ့ဒီတဏှာဆိုတာဘဝဖြစ်တယ်ဆိုတော့ဘဝဆိုပါလေဒုက္ခပဲမဟုတ်လားနော်အဲအဲ့တော့သူကဒုက္ခကိုဖြစ်စီတတ်တယ်နဲ့တူလို့ပေါ့နှစ်သက်ခြင်းတတ်မဲ့ခြင်းနဲ့တကွာဖြစ်ဤသို့မဟုတ်နှစ်သက်ခြင်းတတ်မဲ့ခြင်းပင်ဖြစ်ဤဟုတ်တယ်ပေါ့ဒီတဏှာဆိုတာနှစ်သက်ခြင်းတတ်မဲ့ခြင်းကိုခေါ်တယ်ထူးထူးအာယုံနဲ့လွန်စွာနှစ်သက်တတ်ဤမှန်လိုက်လေဟမ်တဏှာတို့လောဘကြီးနေဟိုကလေးလည်းသဘောကျတယ်ဒီကလေးလည်းသဘောကျတယ်ဒါဆွဲလန်းနဲ့ကတ်တယ်ဒါညှိကတ်တယ်လည်းဆွဲလန်းတာပေါ့အဲ့ကိုဒီဒီပစ္စည်းလေးကြိုက်တယ်ဆိုကိုယ့်စိတ်ကဒီပစ္စည်းလေးဆိုကတ်နေတော့မနေလားနော်အဲဒါကြောင့်မို့ထိုးထိုးအာယုံနဲ့လွန်စွာနှစ်သက်တည်းဟိုဟာလေးလည်းသဘောကျတယ်ဒီဟာလေးလည်းသဘောကျတယ်ကိုယ်ကလည်းပစ္စည်းလေးတွေဟိုဟာလေးဒီဟာလေးသဘောကျတယ်လှမ်းလာဝယ်ဒါကြောင့်မို့ကိုယ်အများနဲ့အဲ့ဒါစဉ်းစားတယ်နော်ဘုံညာနဲ့ဘုံညာနဲ့တဏှာမပယ်နိုင်တော့ကက်တော့ကြည့်ပြီးတော့ဟိုပစ္စည်းလေးလွန်ကျင်တယ်သူတို့အာယုန်နဲ့လုံးစွာနှစ်သက်တဲ့တခါလေကိုယ့်ကိုယ်ပဲလာပြီးပစ္စည်းသဘောကျတယ်ရှိသေးတယ်ဟုတ်လားထိုတတ်မမှုတဏှာဟူသည်အပေနီးတဲ့အဲဒီမှာတဏှာ၃မျိုးခေါ်တယ်အဲ့ဒါမှတ်တာကာမတဏှာရယ်ဘဝတဏှာရယ်ဝိဘဝတဏှာရယ်နော်ကာမတဏှာဆိုတာအမှန်ကတော့ဒီလောဘနော်တွေ့တာမှုလောဘပဲဘယ်လိုပစ္စည်းကိုတွေ့တာမှုပဲဖြစ်ဖြစ်အဲ့ဒါကိုကာမတဏ္ဍာလို့ပဲခေါ်ရတယ်အဲဗမာစကားကြမ်းတမ်းတယ်ဒီစကားဟာဒါပေမဲ့ပါဠိစကားမကြမ်းတမ်းဘူးနော်ဗာလိမှာတွေ့တာဆွဲလန့်နေဆိုတာကာမတဏ္ဍာဟာဟိုပစ္စည်းလေးလိုချင်တယ်ဒီပစ္စည်းလေးလိုချင်တယ်ကာမတဏ္ဍာပဲအိမ်ဆွဲလန့်နေအကြောင်းဆွဲလန့်နေပုဂ္ဂိုလ်သာသမီဆွဲလန့်နေလင်းဆွဲလန့်နေမယားဆွဲလန့်နေဒါကာမတဏ္ဍာပဲအဲ့တော့ဆွဲလန့်တာမှန်တယ်များဟာဗာလဲကာမတဏ္ဍာသောကာမဆိုဒီနေရာမှာဒီအာယုံ၅ပါးဆိုရှိတယ်မဟုတ်လားရူပယုံတတယုံကန္နရတံဘုရပယုံဒါကာမဂုဏ်၅ပါးလို့ခေါ်တယ်ဆိုလိုတာကတော့နှစ်သက်စရာဖြစ်တဲ့အာယုံနော်နှစ်သက်စရာအစဉ်နှစ်သက်စရာအတန်နှစ်သက်စရာအနတ်နှစ်သက်စရာအရသာနှစ်သက်စရာအတွေ့အထိဒီဟာမျိုးကိုဒီဟာဒီ၅ခုမျိုးအနေဒီ၅မျိုးကိုဘာလို့ခေါ်လဲကာမဂုဏ်၅ပါးလို့ခေါ်အဲ့ဒီအဲ့ဒီ၅မျိုးမှာကိုကသွားပြီးတော့တွေ့တာမှုဖြစ်နေရင်ဒါကိုကြာကာမတဏ္ဍာဖြစ်နေတယ်လို့ဆိုပါတော့ပစ္စည်းလေးတခုလှတာလေးကိုသဘောကျတယ်ဒါကာမတဏ္ဍာဖြစ်နေတာအတန်လေးကောင်းတယ်ဟမ်တခြင်းကောင်းတယ်လို့ဆိုတော့နားထောင်နေတာဟုတ်လား တော့တော့ပွဲတော့သိချင်းနေပါလေဆိုးသွားကြရင်မလားနော်အာစိတ်ထဲရှိနေမှာဘုရုဆိုတာတော့ငါကြိုက်တာဟာနော်ဘုရုဆိုတာတော့စိတ်မကောင်းချင်ရင်ရှိနေအဲ့လိုဓာတ်ကြီးကြိုက်နေတယ်သဘောကျတယ်ဆိုရင်အဲ့ဒါပါလေကာမတဏပဲမှန်ကတော့နော်အဲ့ဒါကာမတဏနောက်တစ်ခုကိုဘာလို့ခေါ်လဲဘဝတဏလို့ခေါ်တယ်အဲ့ဒီဘဝတဏနဲ့ဝိဘဝတဏကိုတော့ကောင်းကောင်းမှတ်ကြသိချင်းဟုတ်လားတော့ကြည့်ကြတော့နိုင်ငံများသားတွေကသူ့ပါအလွန်ကြီးတယ်အဲ့ဒါဘဝတဏဆိုတာကရိုးရိုးတန်ပြောတာဘဝမှာတွေ့တာတဲ့တဏလို့ဒီလိုဆိုလို့မယ်ပေါ့ဟုတ်လားဒါမှမဟုတ်ဒီလိုမဟုတ်ဘူးဒီအဲဒီအခက်ခရာတွေမှာဖွင့်ထားတာကဘဝတဏဆိုတာဒီတတဝါတွေမြဲတယ်ဆိုတဲ့အယူမှားတဲ့အယူရှိတယ်အဲ့ဒီအယူနဲ့အတူတူဖြစ်တဲ့တဏကိုဘဝတဏလို့ခေါ်တယ်ဘဝဆိုတာက existence ဘဝဆိုတာဒီနေရာမှာမြဲတယ်ဆိုတဲ့အဓိပ္ပာယ်ရှိis connotation is yeah အဲ့တော့တတ္တဝါတွေကမြဲတယ်ဆိုတော့ငါတို့မှာအတ္တလေးရှိတယ်အဲ့ဒီအတ္တဟာမြဲတယ်ဒီအတ္တလေးဟာအမြဲတည်ပြီးတော့တဘောကတဘောကသွားနေတဲ့စသဖြင့်အဲ့ဒီလိုယူဆတဲ့ဝါဒကိုတတ္တတဝါဒတတ္တတဒိဋ္ဌိလို့ခေါ်ဒါအယူမှပေါ့ဘုဒ္ဓဘာသာအမြင်နဲ့ပြောရင်အယူမှအဲ့ဒီလိုတတ္တဝါတွေဟာတတ္တဝါတွေရောလောကကြီးဟာမြဲတယ်လို့ယူဆတဲ့အယူအဆနဲ့အတူဖြစ်တဲ့လောဘမျိုးကိုဘဝတဏ္ဍာလို့ခေါ်ရိုးရိုးဘဝတဏ္ဍာနဲ့တဏ္ဍာကာမတဏ္ဍာနဲ့ပါတယ်မှာသူလည်းကာမဂုဏ်ပစ္စည်းပဲဟုတ်တယ်မလားအဲနောက်ဘုရားဆိုတာလည်းပဲဟိုအာယုံ၅ပါးပဲဆိုတော့ဘုရားဒီလောဘရဲ့တွေ့တာညာဖြစ်တဲ့ကြောင့်ဘုရားကာမဂုဏ်လို့ပဲခေါ်ရတယ်။အဲအခုဘဝတဏ္ဍာဆိုတာဟာတတ္တတဒိဋ္ဌိနဲ့အတူတူကဖြစ်တဲ့တဏ္ဍာလောဘလောဘဆိုတာဟိုအဲ့ဒီအယူဆမရှိပဲလည်းပဲလောဘဖြစ်နေတယ်အဲ့ဒီအယူဆရှိပြီးတော့လည်းလောဘဖြစ်နေတယ်အဲ့ဒီအယူဆရှိပြီးတော့ဖြစ်တဲ့လောဘမျိုးကိုဘဝတဏ္ဍာလို့တတ္တဝါကြီးကမြဲတယ်နော်လောကကြီးကမြဲတယ်လို့ယူဆပြီးတော့မှအဲ့ဒီအရာတွေနဲ့ပတ်သက်ပြီးတော့ဖြစ်တဲ့လောဘမျိုးကြတော့ဘဝတဏ္ဍာနောက်တစ်ခုကပါတော့ဝိဘဝတဏ္ဍာဝိဘဝတဏ္ဍာဆိုတာကြတော့တတ္တဝါတွေကဒီတဘဝပဲဒီတဘဝပြင်တက်သွားတာပဲမရှိတော့ဘူးနော်အဲ့ဒီလိုယူဆတဲ့ဥစ္စေဒဒိဋ္ဌိလို့ခေါ်အဲ့ဒီဥစ္စေဒဒိဋ္ဌိနဲ့အတူတူကဖြစ်တဲ့လောဘမျိုးကိုဝိဘဝတဏ္ဍာလို့ခေါ်တယ်နားလည်းနားလည်းဘယ်နဲ့ခက်တော့နော်တချို့တွေကသင်တယ်မဟုတ်လားမင်းတို့ကဒီတဘွားပဲရှိတယ်နောက်ဘွားကမရှိဘူးအဲဒီဘွားပြီးပြီးတာပဲအဲဒီလိုယူဆတဲ့အခုခေတ်ယုတ်ဝါဒကွန်မြူနစ်ဒီယုတ်ဝါဒယူဆတာအဲလိုယူဆလူနောက်ထပ်ဖြစ်မယ်ဆိုမဟုတ်နိုင်ဘူးနောက်ဘွားကမရှိဘူးဟုတ်လားဒီဘွားပြီးပြီးတာပဲပြတ်သွားတယ်လို့ယူဆတဲ့ယူဆမျိုးကိုအုတ်စီဒအဲတော့ဗုဒ္ဓဘာသာအမြင်နဲ့ပြောရင်အဲ့ဒါတွေကမှားတယ်ဟာဖြစ်တဲ့ကြောင့်လို့ဒိဋ္ဌိကခုပေါင်းလိုက်တော့အုတ်စီဒဒိဋ္ဌိတတ္တဝါတွေကသိရင်ပြတ်သွားပြီမရှိတော့ဘူးတော့ဘာမှမဖြစ်တော့ဘူးလို့ဒီလိုယူဆတဲ့အယူအဲ့ဒီအယူမှားနဲ့အတူတူကဖြစ်တဲ့လောဘအဲ့လိုပုဂ္ဂိုလ်တွေမှာလည်းလောဘမဖြစ်နိုင်ဘူးလားဖြစ်တာပေါ့နော်အဲတို့ဒီဘဝမှာရှိတယ်နောက်ဘဝမရှိဘူးလို့ယူဆပြီးတော့ဒီဘဝဖြစ်နေတာတွေ့တာနေတာရှိတာပေါ့နော်ပစ္စည်းတွေ့တာသာမယတွေ့တာစသဖြင့်အဲ့တော့အဲ့ဒီလိုဖြစ်တဲ့ဒီတဏှာမျိုးကိုလောဘမျိုးကိုဘာလို့ခေါ်လဲဝိဘဝတဏှာလို့သုံးမျိုးပွဲပြီလားကာမတဏ္ဍာဆိုပါလေအဲကာမဂုဏ်ဝိထုပစ္စည်းတော့တတ္တဝါပေါ့ဟိုကိုတွေ့ကြတာဘဝတဏ္ဍာဆိုတာတတ္တဝါတွေရောလောကကြီးရောအမြဲတည်တယ်ဆိုတဲ့အယူမှန်းနဲ့အတူတူကဖြစ်တဲ့တဏ္ဍာဝိဘဝတဏ္ဍာဆိုတာတတ္တဝါတွေကသိရင်ပြတ်တယ်နောက်ဘဝမရှိဘူးလို့ဒီလိုယူဆတဲ့အယူမှန်းနဲ့အတူတူကဖြစ်တဲ့တဏ္ဍာကိုဝိဘဝတဏ္ဍာရှင်းပြီနော်အဲအင်္ဂလိပ်လိုဖတ်တဲ့အခါမှာမတော်ရင်တွေ့ရတယ်ပါဠိမှာဝိဘဝဆိုတဲ့စကားလုံးကအဓိပ္ပာယ်နှစ်မျိုးထွက်တယ်။ဟုတ်ဘဝမရှိဘူးဘဝပြတ်တယ်ဆိုတဲ့အဓိပ္ပာယ်လည်းထွက်တယ်။စီးစိန်ဆိုတာလည်းထွက်တယ်။ဝိဘဝစီးစိန်ဆိုတဲ့အဓိပ္ပာယ်လည်းထွက်တယ်။အဲ့တော့အနောက်နိုင်ငံလူတွေကစီးစိန်ဆိုတဲ့အဓိပ္ပာယ်ယူပြီးတော့ဒီမိမိစီးစိန်ကိုတွေ့တာလားဟိုဒါတာဝိဘဝတဏ္ဍာဆိုတော့ရေးတဲ့လူတွေရှိတယ်။အတော်သိနေတာပေါ့။တို့ကခါရဲဟိုတို့dictionary ဟိုပါလေ dictionary meaning လေးကြည့်ပြီးတော့ tradition တို့ဘာလို့ကဘာမှသူမလိုက်ပဲနဲ့အဲ့လိုယူတာဒီယူပြီးတော့ရေးတဲ့ဟာကြီးအများကြီးရှိတယ်အဲ့တော့ဒီအစင်အလာအယဟိုအယူအဆကတော့ခုခုနပြောကြတဲ့အတိုင်းပဲဝိဘဝတဏ္ဍာဆိုတာပြတ်တယ်ဆိုတဲ့တတ်တော်ရေးသိရင်ပြတ်တယ်ဆိုတဲ့အယူမှန်းနဲ့အတူတူဖြစ်တဲ့တဏ္ဍာဝိဘဝသို့မဟုတ်ခင်းနဲ့မိမိသိတယ်ဟောပြောတာကဝိဘဝတဏ္ဍာဆိုကာမတဏ္ဍာလည်းဘာသူ့မလဲဟုတ်တယ်မလားအဲ့တော့ဒါသူတို့ပြောတာမဟုတ်နိုင်ဘူးတို့ကလည်းအဲ့လိုရေးတတ်တယ်အဲ့ဒါကြီးအင်္ဂလိပ်စာအုပ်တွေဖတ်ရင်မတော်တွေ့ရလိမ့်မယ်ဒါတွေ့ရင်ကိုက နာဒီကောင်ရေးတာအလွဲပဲဆိုတာဒါကလည်းဖုံးပြနေအောင်ပြောထားတယ်အဲ့ဒီတဏှာဟာတဲ့နော်ဒုက္ခရဲ့အကြောင်းပဲတဲ့ဒီတဏှာရှိနေသေးသမျှဘဝဆက်ဆက်တိုက်ဆက်တိုက်ဆက်တိုက်ရှိနေဦးမှာဘာကြောင့်လဲဒီတဏှာရှိနေတော့ကိုဒီတဏှာအကြောင်းပြုပြီးတော့တို့ကကောင်းတာတွေမလုပ်မိဘူးလားမကောင်းတာတွေမလုပ်မိဘူးလားဟမ်တဏှာကြောင့်လည်းကောင်းတာလုပ်မိတာပဲနော်နတ်ရှိချင်တယ်ကွာအကဲနတ်ပြည်ရောက်ချင်တယ်ဆိုတော့ဘာလုပ်မလဲကုသိုလ်ကောင်းမှုပြုလို့ကွာအလူတန်းပေးမယ်စတယ်နဲ့လုပ်မယ်ဆိုရင်အဲ့ဒီအလူတန်းပေးတဲ့ကုသိုလ်ကြောင့်နတ်သွားဖြစ်မယ်ဆိုရင်ဒါတဏှာကနတ်ဘဝကိုဖြစ်စေတာပေါ့ဟုတ်တယ်မလားတခါလေးကျတော့ကိုကတော့နတ်ပြည်ချင်တယ်နတ်ပြည်ချင်တယ်ဒါမှမဟုတ်ကိုသွားထိကတဲ့ဆရာကအလွဲမှမလို့အာမင်းနတ်ပြည်ရောက်ချင်ရင်ကျက်ကလေးတက်လို့ရစ်ပူလာလေဟေးနော်ဝက်တက်ပြီးရစ်ပူဆိုတော့နွားတက်ရစ်ပူဆိုသူလုပ်ပြီးတော့နတ်ပြည်ရောက်ခွင့်နဲ့ပဲရောက်တာငရဲရောက်မှာပေါ့အေးအဲ့တော့ငရဲရောက်အောင်လည်းဘယ်သူကလုပ်မိတာလားတဏှာကလုပ်မိတာအမှန်ကတော့နော်ဒီတဏှာအကြောင်းပြုလို့အကုသိုလ်ဖြစ်တဲ့အကုသိုလ်ကငရဲချဒါလက်မူရင်းလက်တဲ့ရှာလိုက်ရင်တဏှာပဲဖြစ်တယ်အဲ့ဒါကြောင့်မို့တဏှာကိုနောက်ဘဝကအဲတဏှာဟာဆင်းရဲခြင်းရဲ့အကြောင်းဒီလိုပေါ့ဆင်းရဲခြင်းဆိုတာအခုဘဝကဆင်းရဲတယ်ဒီဘဝရဲ့အကြောင်းတို့ဒီဘဝရောက်လာတာဘာကြောင့်ရောက်လာတော့ဆိုရင်တဏှာအရင်ခံပြီးတော့ရောက်လာတယ်တဏှာကိုလုံးဝပယ်တတ်နိုင်တဲ့ဒီနေ့မှာနောက်ထပ်ဘဝဆိုတာမပေါ်လာတော့ဘူးပေါ့တစ်ပင်တစ်ခုမှာအသီးသီးနေတဲ့တတ္တိရှိတယ်ဟုတ်ဆိုတော့အသီးသီးတဲ့တစ်ပင်ဆိုရင်အဲ့ဒီအသီးသီးနေတဲ့တတ္တိကိုဒီနည်းနည်းနဲ့တို့ကဖျက်နိုင်မယ်ဆိုရင်ဟုတ်လားကီမီကယ်တစ်ခုခုနဲ့ဖျက်နိုင်လို့ပြတ်သွားမယ်ဆိုရင်အဲ့ဒီဘယ်ဟာဒီမသိတော့ဘူးအဲ့ထို့တူပဲတဏှာကိုပယ်တတ်နိုင်တဲ့တိနည်းမှာတဏှာကပြိမဲ့အကျိုးမလာတော့ဘူးပေါ့အဲ့ဒါကြောင့်မို့ဖရာယဟန္တာဒီမှာအဲ့ဒီတဏှာကိုအကုန်အစင်ပယ်ပြီးသားဖြစ်တဲ့အတွက်ကြောင့်မို့သူတို့ကဟိုနောက်ဘဝဆိုတာမရှိတော့ဘူးအဲ့ဒါကြောင့်မို့အဲဒီဒုက္ခရဲ့အကြောင်းဟာဘာလဲဆိုရင်သမုဒိယပြတ်တာဘူးဒါဝနာနဲ့ထားရဒါကတော့မြတ်စွာဘုရားဟောတာသုံးဖို့စာပေမှာရှိတာကိုကြည့်ဖတ်ပြီးတော့လက်ခံယုံကြည်ရတဲ့အနေပေါ့နောက်တစ်ခုကတော့ဒီဘဝတွင်အခြေအနေတစ်ခုခုနဲ့ဖတ်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်လည်းပဲတွေ့တာမှုကြောင့်ဆင်းရဲဖြစ်တယ်ဆိုတာရှင်းရှားတဲ့သာသကတွေပေါ့အတွေ့အကြုံရှိနေတဲ့နေလူတွေသေးနေကြတယ်အခုသတင်းကြမ်းအားလေးနဲ့ပြည့်ကြလို့ပါပြည့်စေတင်မောပြည့်လို့ဘူးတင်မောတနည်းတင်မောပါလို့တင်မောနှစ်လို့လူတွေသိကြပြီနော်အဲ့ဒီလိုကြားတဲ့ခါကျတော့ကိုယ့်လူတွေအနေနဲ့စိတ်ထဲမှာဘယ်လိုနေရလဲနော်စိတ်မချမ်းသာဘူးနည်းနည်းတော့မချမ်းသာဘူးပေါ့အာသနာပါနေလူဖြစ်သွားတယ်ဟမ်ဒါလောက်ပဲပေါ့ဟုတ်လားကြီးတယ်မပေါ်ဘူးတို့တို့တို့ရဲ့ဘာပေါ်လဲစိတ်ဆင်းရဲမှုဟာအကယ်၍တို့မိတ်ဆွေတွေကပါသွားမယ်ဆိုရင်ပို့ပြီးတော့ပြည်လာဆွေမျိုးတွေရဆိုရင်ဒီရဲ့ပိုးလာပါပြောကြလို့နော်ကိုနဲ့ကိုချစ်တဲ့ตาပဲတမီပဲအမေပဲဆွေပဲဘာပဲဆွေရမျိုးပဲပါသွားပြီဆိုတော့မပြောနဲ့တော့ဖြတ်ဖြတ်လို့ပေါ့ဟုတ်လားအဲ့တော့အဲ့ဒီလိုဆင်းရဲမှုဖြစ်တာဟာဘာကြောင့်လဲဒီပြည်ချာစဉ်းစားကြည့်ရင်ဟုတ်တယ်ခါသားဒီလိုဖြစ်တာမဟုတ်ဘူးနော်ကိုတွေ့တာမှုကြောင့်ဖြစ်တာတွေ့တာမှုကြောင့်ဖြစ်တာမဟုတ်ဘူးမဟုတ်ဘူးလို့ညင်ရင်လူတွေလည်းကိုယ်ဆင်းရဲစိတ်ဆင်းရဲနေရမှာပေါ့နော်အခုလူလူတွေသေးတယ်ဆိုတော့ကိုယ်စိတ်တကယ်မဆင်းရဲပါဘူးဟုတ်လားနည်းနည်းပေါ့ပါတော့ဖြစ်ပါတော့အဲအဲ့တော့ဘာလဲဆိုရင်ဒီတွေ့တာမှုအနည်းအများလိုက်ပြီးတော့ကိုယ်စိတ်ဆင်းရဲမှုအနည်းအများဖြစ်တယ်အဲ့တော့အဲ့ဒီစိတ်ဆင်းရဲမှုကအမှန်တမ်းပြောရင်အဲ့ဒီပုံကူအဲ့ဒီပစ္စည်းပျောက်သွားလို့ဖြစ်တာဟုတ်ဘူးအမှန်ကအဲ့ဒီပုံကူပစ္စည်းပေါ်မှာတွေ့တာတဲ့တဏှာကြောင့်ဖြစ်တာဒါသိချင်ရှာတယ်ဒါခါလေးဆိုတော့လူငယ်လေးအနည်းနဲ့ဆိုရင်ကိုကြီးသာပေးထားတဲ့လက်ဆောင်လေးပါလိမ့်ရှိတယ်ဟမ်နင်တို့တော့လူရိုးပြူပွားကပေးထားလက်ဆောင်လေးပါလိမ့်မရှိဘူးလားဟမ်ဟမ်အဲ့လိုဆိုတော့ကိုကြီးသာပေးထားတဲ့ပစ္စည်းလေးဆိုရင်ကိုတန်ဖိုးမထားဘူးလားနော်ပစ္စည်းချင်းတူးနေပြီထားတော့မိဘကလည်းဒီဟာမျိုးတစ်ခုပေးထားတယ်ကိုကြီးသာပဲပေးထားတယ်ဆိုရင်ကြီးသာပေးရတာပို့ပြီးတော့ကိုပြန်တော့အကယ်၍အဲ့ဒီပစ္စည်းကြောက်တာအာအကြည့်ရဒုက္ခရောက်နော်ပစ္စည်းချင်းတူတူပဲဒါမှမဟုတ်ကိုကဆွဲလန်းမှုကတမျိုးစီဖြစ်နေတယ်အဲအဲ့ဒါကြောင့်ဆွဲလန်းမှုများလေလေဆင်းရဲမှုများလေလေပေါ့ဆွဲလန်းမှုဒါကြောင့်မို့ဆင်းရဲနေခြင်းရင်ဆွဲလန်းမှုနေအောင်ဒါလို့ဆင်းရဲလုံးဝမလိုချင်ဘူးဆွဲလန်းမှုလုံးဝမရှိအောင်ဒါလို့ရမှာပေါ့အဲအဲ့ဒီလိုစဉ်းစားကြည့်ရင်လည်းပဲဆွဲလန်းမှုကြောင့်ဟောတဏှာကြောင့် ခြင်းရဲ့ဖြစ်တယ်ဒုက္ခဖြစ်တယ်ဆိုတာဒါသင်္ချာကောင်းပြီဒါကသမုဒိယသစ္စာအဲ့တော့ဒီသမုဒိယသစ္စာကိုဖော်ထုတ်နေတာဟာဗုဒ္ဓဘာသာကိုတခြားဘာသာတွေနဲ့မတူအောင်လုပ်ပေးလိုက်တာပေါ့တခြားဘာသာတွေမှာဆိုရင်တက်တော်ဒီဘာကြောင့်ဖြစ်လာလို့ဆိုတော့ဘယ်လိုပြောမလဲဒီမှာကျွန်တော်တင်ပါတရားတဲ့ပြန်ပါနေလို့ပြတယ်ဒါနဲ့ပဲကြည့်တာပဲနှက်ကြီးဖန်နေတာဒီဘာသာသွားသွားဒီလိုယူပဲလာမြတ်စွာဘုရားကဘုရားဘုရားဘာသာကျတာမဟုတ်ဘူးဖန်နေဖန်နေတယ်လို့မယူဖန်နေတာမဟုတ်ဘူးနော်ဒီတတ်တော့ပေါ့သမုဒိယတဏှာကြောင့်တဏှာလို့ပြောလိုက်တော့အဝိဇ္ဇာဆိုလည်းပါပါတယ်မှန်တာဟုတ်လားအဝိဇ္ဇာတဏှာကြောင့်တတ်တော်ဖြစ်တာအဲ့ဒီဆိုအကြောင်းနဲ့အကျိုးနဲ့ဆက်သက်လို့မြတ်စွာဘုရားဟောနိုင်တယ်ဒါကြောင့်မို့ဒီလိုဟောနိုင်တာဟာဒီဘာသာမှာလားရှိတယ်တခြားဘယ်ဘာသာမှာမှမရှိဘူးဆိုတာဒါတော့သိနေတယ်မှတ်ရအဲ့တော့ဒီဒုက္ခသမုဒိယသစ္စာတစ်ခုကိုဖော်ထုတ်တာဖော်ထုတ်တာတစ်ခုဒီပြင်ပြင်ရဲ့ဘုရားဘာသာကိုတခြားဘာသာတွေနဲ့ကွဲပြားအောင်လုပ်လိုက်တာတခြားဘာသာမှာတော့ခုနလိုခင်ဗျာဖန်ဆင်းတာနဲ့ပဲကိစ္စပြည့်ရက်အဲ့ဒီတင်ရက်သွားတယ်အဲ့တော့အဲ့ဒီလိုဖန်ဆင်းတဲ့ဟာကိုလက်ခံတဲ့အခါကျတော့ပြဿနာကြီးအများကြီးရှိနေတယ်မဖြစ်ရှင်းနိုင်တဲ့ပြဿနာတွေအများကြီးဆက်တိုက်လာဘုရားဖန်ဆင်းတဲ့သူကဘာကြောင့်လူတွေအယူဆအောင်ဖန်ဆင်းရအောင်ဘာညာပေါ့လေဆင်းရဲကြောက်တာတွေဘာကြောင့်ဖန်ဆင်းရအောင်ဆိုတာကမြေမွေးရင်အဲ့ဒါမဖြစ်နိုင်တဲ့ဟာရှိအခုမြတ်စွာဘုရားရဲ့တရားတော်မှာကတော့ဒီလိုမဟုတ်ဘူးဒါသမုဒိယတဏ္ဏနောက်ဘဝကဖြစ်ခဲ့တဲ့သမုဒိယတဏ္ဏကြောင့်ဒီဘဝမှာလာပြီးတော့သင်ရဖြစ်တယ်ဘယ်သူမှဖန်ဆင်းပြတာမဟုတ်ဘူးအကြောင်းမရှိဘဲဖြစ်တာလည်းမဟုတ်ဘူးဒီလိုပေါ်ထုတ်တဲ့ဒါဒုတိယသစ္စာနောက်တစ်ခုကပါလို့တတိယသစ္စာတဲ့နော်ဟမ်အဲနိရောဓသစ္စာနိရောဓဆိုချုပ်ငြိမ့်သွားတယ်နော်ချုပ်ငြိမ့်သွားတယ်ဆက်သေးခြင်းပေါ့အင်္ဂလိပ်ပြန်ချုပ်ငြိမ့်သွားတယ်និရောဓဆိုတာကအတူပေါက်ခေါ်ကြတာပမာလူပမာရီကအမှန်ကတော့ဘာလို့ဒုက္ခនិရောဓနော်ဒုက္ခချုပ်ငြိမ့်သွားတဲ့သဘောတရားဒုက္ခချုပ်ငြိမ့်ခြင်းသဘောတရားကိုនិရောဓတစ္ဆာဒုက္ခនិရောဓတစ္ဆာအဲ့ဒီဒုက္ခនិရောဓတစ္ဆာဆိုတာဘာလဲဒုက္ခချုပ်ငြိမ့်ခြင်းသို့မဟုတ်ချုပ်ငြိမ့်ကြောင်းဆိုတာဘာလဲဆိုတာမြတ်စွာဘုရားကိုယ်တိုင်ကဘယ်လိုဟောထားလဲထိုတက်မဲ့မှုတဏှာဣဒာလျင်အကျွင်းမဲ့ဆွဲမဲ့မှုကင်းပြောက်ချုပ်ငြင်းရာဆွတ်လွတ်ရာတပန်းပဲဆွန့်ရာလွတ်မြောက်ရာမကန့်ညိရာပဲဖြစ်၏ခုနပြောခဲ့တဲ့သမုဒိယသစ္စာတဏှာအဲ့ဒီတဏှာဣအကျွင်းမဲ့ွယ်ကြောက်သွားဟုတ်ဟမ်ချုပ်ငြိမ့်သွားဟုတ်ဒါကိုပဲသမုအနိရောဓသစ္စာလို့ခေါ်အဲ့ဒီမှာသိသိကျကျစဉ်းစားကြည့်နော်ဒီသစ္စာရဲ့နာမည်ကဒုက္ခသစ္စာ။ဒါလေနိရောဓသစ္စာ။ဘာမှလို့ပြန်လိုက်ရင်အဲဒီဒုက္ခနိရောဓသစ္စာ။နော်။ဘာမှလို့ပြန်လိုက်ရင်ဒုက္ခချုပ်ငြိမ်းခြင်း။ဒါမှလို့မြတ်စွာဘုရားကဒီဖန်လို့လိုက်တဲ့ခါကျတော့ဒုက္ခချုပ်ငြိမ်းခြင်းဆိုတာတဏှာရဲ့အကျွင်းမဲ့ချုပ်ငြိမ်းခြင်း။အဲ့ဒါသိထား။ဟုတ်ဒုက္ခသစ္စာတော့မကင်ဘူး။ဟမ်။ဒီသမုဒိယသစ္စာကင်ပြီးတော့မြတ်စွာဘုရားဒီမှာဟောတယ်။ဒုက္ခချုပ်ငြိမ်းနေဆိုတာဒုက္ခသစ္စာရဲ့အကျွမ်းမဲ့ချုပ်သွားတာလို့ဒီလိုပြောဖို့မပေါက်ဘူးလားအခုဒီလိုမဟုတ်ဘူးဒုက္ခချုပ်ငြိမ်းမှုဆိုတာဘာလဲတဏှာချုပ်ငြိမ်းမှုဒါဘာကြောင့်ဒီလိုဟောတာတဏှာချုပ်ငြိမ်းမှာဒုက္ခကချုပ်ငြိမ်းတာဆိုတာတဏှာမချုပ်ငြိမ်းမဲ့လည်းဒုက္ခမချုပ်ငြိမ်းဘူးဒါကြောင့်မို့ရသော်ပြားကမူလအရင်ကံပြီးတော့တဏှာချုပ်ငြိမ်းခြင်းဟာဒုက္ခချုပ်ငြိမ်းခြင်းပဲဒုက္ခချုပ်ငြိမ်းတဲ့နိဗ္ဗာန်ပဲလို့ဒီလိုမြတ်စွာဘုရားကဟောတော့တို့ကျမ်းစာတွေမှာကျတော့ဒါဘယ်လိုပြောလဲဆိုတော့လောကမှာရှိတယ်မဟုတ်လားခွေးရခဲနဲ့ပေါက်လိုက်ရင်ခဲလိုက်ခဲ့တယ်ပေါက်တယ်လို့မကြိုက်ဘူးပေါ့လေအဲ့ဒါမျိုးဟုတ်လားအဲ့တော့တချို့တွေကလည်းအဲ့လိုမဟုတ်ဟိုအကြောင်းအစ်စ်မဟုတ်တာရောအကြောင်းမှအတင်ပြီးတော့လိုက်ပြီးတော့လိုက်ကြတယ်ပေါ့ညစွာဘုရားကတော့ဒီလိုမဟုတ်ဘူးအဲ့ဒါတကယ်အကြောင်းမှန်ကိုဖော်ပြတယ်အကြောင်းမှန်ကိုဖော်ပြခြင်းနဲ့တကယ်ကျွန်တော်ဒီနေရာမှာဒုက္ခကြီးချုပ်ငြင်းခြင်းဒီဒုက္ခမျိုးတွေကသစ္စာလို့မဟုတ်ပဲနဲ့တဏှာဤအကျွင်းမဲ့ချုပ်ငြင်းခြင်းဒီဒုက္ခនិရောဓသစ္စာလို့ပေါ့။ဒါမှမဟုတ်ဒုနမရမှာကတော့တဏှာချုပ်ငြိမ့်နေဆိုရင်ဆင်းရဲနဲ့ချုပ်ငြိမ့်တာပဲ။ဒါကြောင့်မို့ဆင်းရဲချုပ်ငြိမ့်ခြင်းတဏှာချုပ်ငြိမ့်ခြင်းဟာမှန်တယ်ပြောရတော့တာအတူတူပဲလို့ဒီလိုမှတ်ရအောင်။အဲ့ဒီတဏှာချုပ်ငြိမ့်ခြင်းဟာတဲ့အဲဒုက္ခនិရောဓသစ္စာပဲ။အဲ့ဒီတဏှာပဲချိန်မှာချုပ်ငြိမ့်မှာ။ယဟန္တာဖြစ်တဲ့အခါမှာချုပ်ငြိမ့်မှာ။ယဟန္တာမဖြစ်သေးဘူးဆိုရင်တဏှာနည်းနည်းကြီးရှိနေသေးတာ။အရိယာသောတာပန်ဖြစ်သွားလဲနည်းနည်းရှိသေးတယ်။တဂရံပြစ်သွားလဲကြံနေတယ်အနာဂံပြစ်သွားလဲသ ော်တော့ပါပါလေးတော့ရှိသေးတယ်နော်ယဟန္တာဖြစ်သွားတဲ့ခါကျမှလုံးဝပြင်းသွားတယ်အေးယဟန္တာဖြစ်တဲ့အချိန်မှာဒီနိရောဓသစ္စာကိုပြည်ပြောဝါကြီးဆိုကြပါဘူးနော်ပြည်ပြောဝါကြီးမြတ်မောပြောတယ်အဲဒီလိုတဏှာရဲ့အကျင့်မဲ့ထုံငိမ့်သွားမှုအဟိုအရတမဲ့ကိုရပြီးတော့ထုံငိမ့်သွားမှုအဲလိုထုံငိမ့်သွားမှုကိုဒုက္ခနိရောဓသစ္စာနော်ဒုက္ခနိရောဓသစ္စာဆိုရှင်းရှင်းပြောပါတော့နိဗ္ဗာန်ပဲနောက်သစ္စာတစ်ခုကပါတော့မေခသစ္စာနော်ဒါလည်းအတူပေါက်ပါအရှိခွန်ပဲလို့ပေါ့လားဒုက္ခနိရောဓဂာမိနိပတိပဒာရေးတာနော်ဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ချောင်းဖြစ်တဲ့အခြင်းဒါဟုတ်ပဲအတူခောက်ပါလို့မေခသစ္စာမေခဆိုတာလမ်းဆိုလည်းဟုတ်တယ်အခြင်းဆိုလည်းဟုတ်ဒုက္ခနိရောဓဂာမိနိပတိပဒာအဲ့ဒီဒုက္ခချုပ်ငြိမ်းရာဖြစ်တဲ့တတ္တယသစ္စာပေါ့ဟုတ်လားအဲ့ဒီတတ္တယသစ္စာကိုရောက်သိဆိုင်တဲ့အကျင့်ကိုဘာလို့ခေါ်လဲမေဃသစ္စာသထုဒ္ဓသစ္စာအဲ့ဒီသထုဒ္ဓသစ္စာဟာဘာလဲဆိုရင်မဂ္ဂင်၈ပါးတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပစတဲ့မဂ္ဂင်၈ပါးပဲအဲ့ဒီမဂ္ဂင်၈ပါးကိုပဲအဲဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်တို့ရောက်ချောင်းအကျင့်လို့ဒီလိုခေါ်ရတယ်အဲ့ဒီချုပ်ငြိမ်းရသူရောက်ချောင်းဖြစ်တဲ့အကျင့်မဂ္ဂင်၈ပါးသည်သတ္တုဋ္ဌသစ္စာသို့မဟုတ်မေဃသစ္စာအဲ့ဒီလိုသစ္စာ၄ပါးရှိတယ်အဲ့ဒီမဂ္ဂင်၈ပါးအကျင့်ပြောရင်တည့်ရသွားလိမ့်မယ်နော်ထားတာအဲ့တော့သစ္စာကခုသစ္စာ၄ပါးကိုသိနော်အဲ့ဒီသစ္စာ၄ပါးကိုဟောတဲ့အခါမှာဒုက္ခသစ္စာပထမဟောတယ်အဲ့ဒါဘာကြောင့်ဒုက္ခသစ္စာပထမဟောတယ်မကောင်းနိုင်တဲ့သာသိပြီလားမြတ်စွာဘုရားဟမ်အဲ့တော့ဒီတတ္တဝါတွေဆိုတာတဲ့လောကလောကီပုံကြီးမှာตายာတတ်တယ်တွေ့တားနေရတယ်အဲ့လိုတွေ့တားနေတဲ့လူတွေကိုတံဝေကရပါသေးတော့ဒီကောင်တွေသတိတရားရပါသေးတော့ဆိုတာဟာမင်းတို့အကောင့်ရှင်ကြီးတွေ့တားနေတာကြီးအကောင့်မဟုတ်ဘူးဟာနော်ဆင်းရဲတရားဘုရားကြီးပဲဒုက္ခပဲဆိုတော့ဒီလိုထိတ်လန့်တော့အောင်တံဝေကရတော့အောင်ဆိုပြီးတော့တဲ့ပထမသစ္စာကိုမြတ်စွာဘုရားဟောတော်မူတာအဲ့ဟုတ်တော့ဟုတ်လိမ့်မယ်ရှင်ဟမ်အဲ့ဒီအစ်စ်တာအကြောင်းမသိရင်အဲတတ်သွားရရဲ့သဘောကျနေကြတာဟဲ့နော်ဟိုလေးတွေ့တာနေရာလေးတွေ့တာနဲ့ဖြစ်တာအဲ့ဒါကိုမြတ်စွာဘုရားကဟေးဒါဒုက္ခပဲလို့ပြောလိုက်တဲ့ခါကျမှသူလည်းနဲ့ထားဒီလိုပါလားဆိုလည်းနဲ့စဉ်းစားမှာပေါ့ဒါတောင်ရေကရတယ်အထိတ်တန်ဖြစ်တာညံညံနဲ့အထိတ်တန်ဖြစ်တာဟိုဟိုတစီကြောက်တယ်လို့ကြောက်လို့အထိတ်တန်ဖြစ်တာမျိုးကိုဆိုလိုတာဟုတ်တော့ညံနဲ့ကြောက်တာအဲ့လိုဖြစ်တဲ့ခါကျတော့သမုဒိယသစ္စာကတခါမြတ်စွာဘုရားဟောတော့သမုဒိယသစ္စာဟောတာကတော့အေးခုနပြောတဲ့ငါပြောခဲ့တဲ့ဒီဒုက္ခဆိုတာဟာတစုံတယောက်ကဖန်ဆင်းထားတာလည်းမဟုတ်ဘူးအကြောင်းမရှိပဲလည်းဖြစ်တာမဟုတ်ဘူးဟောဒီဟာကြောင့်ဖြစ်တာဆိုပြီးတော့အကြောင်းကိုပေါ်ပြခြင်းနဲ့တွေ့ကြအောင်ဟုတ်ဒုတိယသစ္စာကိုမြတ်စွာဘုရားဟောတော့ဟုတ်တယ်အဲ့လိုဟောလိုက်တဲ့ခါကျတော့ပြောကြပါဆိုဒုက္ခကြီးရဲ့ဆင်းရဲပဲဟေးပြီးတော့ဒီသမုဒိယတဏှာကြောင့်ဆင်းရဲဖြစ်တယ်လို့ပြောတယ်ဆိုတော့လူတွေစိတ်ပြည့်စရာယူနေဘူးလားနော်အေးအဲ့တော့အဲ့လိုစိတ်ပြည့်မှဆိုလို့ခါလူတွေကိုတက်တရာရအောင်ပေါ့တတ္တရာသစ္စာဟောတော့မလို့အေးမင်းတို့ခုနပြောတဲ့ဒုက္ခဒုက္ခနဲ့ပတ်သက်ပြီးလို့စိတ်ပြည့်မနေကြနဲ့ဟောဒီမှာဒုက္ခချုပ်ငြိမှုဆိုတာလည်းရှိတယ်အကောင်းတဲ့ဒီမှာရှိတယ်အဲ့ဒီလိုပြောပြခြင်းနဲ့တောင်းတော့တတ္တရာသစ္စာကိုမြတ်စွာဘုရားကဟောတော့မလို့တတ္တရာသစ္စာဟောပြီးတဲ့နောက်ကျတော့ဆန္ဒတတုထံသစ္စာကြတော့မင်းလို့လဲမင်းကသစ္စာဒါမြင်အဲ့ဒီနိဗ္ဗာန်ရောက်အောင်ဒီလိုလိုဘာလို့ရမလဲဘောနောက်တစ်ဆင့်ကဒါပဲရှိတာပေါ့မေးချင်တယ်မေးမဲ့လို့ရတယ်နော်အဲ့ဒါကြောင့်မို့အဲ့တော့ဟိုတိတိကောင်းလေးတခုကိုပြထားရုံနဲ့မဟုတ်ဘူးအဲ့ဒါရအောင်လဲဘယ်လိုလုပ်ရမလဲဆိုတော့လည်းမြတ်စွာဘုရားကဟောပြခြင်းပဲတိတိကောင်းလေးတော့ပြထားပါရဲ့ဒါဘယ်လိုရအောင်လုပ်ရမလဲဆိုတော့မသိနဲ့ဒါဖတ်အဲအမလို့အားရရင်းပြနေမှာဟုတ်လားကောင်းတယ်တော့မြင်နေရတယ်ဒါဘယ်လိုလုပ်ရအောင်ယူရမယ်နိလန်းမပေးဘူးဆိုရင်ဒါလည်းသိပြီးတော့လက်တွေ့မှာအကျိုးမရှိနိုင်အဲ့ဒါကြောင့်မို့ကောင်းတာလည်းကူပြရတာပထမမကောင်းတာပြရတယ်မကောင်းတာအကြောင်းနဲ့ပြရတယ်ပြီးတော့ကောင်းတာလည်းပြရတယ်ပြီးတော့အဲ့ဒီကောင်းတာကိုရအောင်ဟောဒီလိုလုပ်ပြီလို့ဒီလိုနိလန်းညွန်ကြခြင်းနဲ့တဲ့ကြောင့်မို့သတ္တထသစ္စာမြတ်စွာဘုရားဟောတယ်အဲ့ဒါသတ္တထသစ္စာဟောတဲ့တဲ့ကြောင့်မို့သတ္တထသစ္စာကိုလိုက်နာကြင့်ကြံရင်ပထမသစ္စာကိုပိုင်းပိုင်းခြားခြားနားလည်မယ် ပထမတစ္ဆာနဲ့ပတ်သက်ပြီးတော့ဇဏလောဘနော်ဒုတိယတစ္ဆာကိုပယ်နိုင်မယ်ဒုတိယတစ္ဆာကိုပယ်နိုင်ရင်တတိယတစ္ဆာကိုမျက်မှောက်ပြုနိုင်တယ်ဒါကြောင့်မို့ approach ကပါလဲ from the fourth ဟာသဒ္ဒုတ်တစ္ဆာနဲ့ approach လုပ်အောင်သဒ္ဒုတ်တစ္ဆာကိုကျင့်သဒ္ဒုတ်တစ္ဆာကိုကျင့်လို့ပေါက်ရင်ပထမတစ္ဆာကိုလည်းပဲကောင်းကောင်းနားလည်းပဲဒုတိယတစ္ဆာဖြစ်တဲ့သမုဒယကိုလည်းပယ်မယ်တတိယတစ္ဆာဖြစ်တဲ့နိဗ္ဗာန်ကိုလည်းပဲမျက်မှောက်ပြုမယ်ဒါကြောင့်မို့တစ္ဆာ၄ပါးနဲ့ပတ်သက်ပြီးတော့သူ function ရှိတယ်။ပထမတစ္ဆာနဲ့ပတ်သက်ပြီးဘယ်လို function ရှိတယ်လဲ။ဘာလို့မှာလို့ပထမတစ္ဆာနဲ့ပတ်သက်ပြီးတော့ဆိုတော့ဘယ်လိုလို့ဓမ္မစကြဝဠာထဲမှာပါတယ်။နော်။ပထမတစ္ဆာနဲ့ပတ်သက်ပြီးတော့ဘာလို့အောင်လို့ပိုင်းပိုင်းခြားခြားသိအောင်လုပ်ရမယ်။ကောင်းကောင်းနားလည်ရမယ်။နော်။ကောင်းကောင်းနားလည်ပြီးတော့ဒီဒုက္ခသဘောကိုတကယ်မြင်ပြီးတော့တွေ့တာမှုကိုပြန်နိုင်တဲ့အဖြစ်ပေါ့။အဲတော့ပရိညာလို့ခေါ်တယ်။အပိုင်းခြားသိမြင်အောင်လုပ်ရမယ်ဒုတိယတစ္ဆာကိုမလုပ်ရမှာနော်ပယ်ပြရမှာနော်ပယ်ပြရမှာတတ်ပြရမှာတစ္ဆာဆိုမှလို့ဖက်မှထားတယ်အဲ့ဒီတစ္ဆာကလွတ်ပြရမယ်တစ္ဆာအဲဒုတိယတစ္ဆာကိုပယ်ရတတိယတစ္ဆာကိုမလုပ်ရမှာလဲရပ်မှောက်ပြရမယ်နော်ကိုယ်တိုင်ကိုယ်တိုင်တွေ့ကြအောင်ကိုယ်တိုင် experience ဖြစ်အောင်လုပ်ရမယ်တတိယတစ္ဆာသရုပ်တာတစ္ဆာကိုမလုပ်ရမှာကျင့်ရမှာအဲ့ဒါကိုပါဠိလိုတော့ဘာဝေတ္တပါလို့ခေါ်တာပေါ့လေပွားများရမယ်သရုဒ္ဓတစ္ဆာကိုကျင့်ရမယ်သရုဒ္ဓတစ္ဆာကိုကျင့်ရင်တတိယတစ္ဆာကိုမြင်မှာပြုမယ်နော်ကောင်းပြီအဲ့ဒီသရုဒ္ဓတစ္ဆာမေခတစ္ဆာမှာလည်းပဲနှစ်မျိုးပါရတယ်နော်မေခတစ္ဆာအစ်စ်ကတော့မဲ့အခိုက်အတန့်မှာဖြစ်တဲ့မဲ့ခင်ရှိပါကိုမေခတစ္ဆာလို့မဲ့ခိုက်တဲ့ဆိုတာကတရားအထုတ်လို့ပေါ့လို့အကျိုးရတဲ့အချိန်ပဲအမှန်ပြောနော်အဲ့ဒီချိန်မှာမှအားထုတ်လို့အားထုတ်တယ်လို့ဆိုလို့မဖြစ်ဘူးဟုတ်လားတို့ကအဲ့ဒီအရောက်အောင်အားထုတ်ချင်တာဆိုတော့ကိုအဲ့ဒီမရောက်ခင်ဘာလုပ်ရမလဲဝိပဿနာတရားအားထုတ်ရအဲ့ဒီဝိပဿနာတရားအားထုတ်နေတဲ့အချိန်မှာဖြစ်တဲ့သမာဓိတ္တိတံဃာသင်္ကပ္ပသာတဲ့ဒီမဂ္ဂင်တရားတွေကိုလည်းပဲမဂ္ဂသစ္စာလို့ပဲဒါဟိုအလျော်အပြင်ခေါ်ရမဂ္ဂသစ္စာအစ်စ်ကတော့မဲ့အခိုက်တာမှဖြစ်တာဒါမှလို့အဲ့ဒီမရောက်ခင်ဖြစ်နေတဲ့မဂ္ဂင်အစိတ်ပိုင်းလေးအစိတ်ပိုင်းနေတမန်လေးဒီတမန်သင်္ကပ္ပစသည်ကိုလည်းပဲမဂ္ဂသစ္စာလို့ခေါ်။အဲ့ဒါလောကီမဂ္ဂသစ္စာပေါ့နော်။ကိုကတော့ဗာလဲလောကုတ္တရာမဂ္ဂသစ္စာအစိတ်ကတော့လောကုတ္တရာမှာအစိတ်။အဲ့ဒီတို့ပို့ဆောင်ပေးနိုင်တဲ့အကျင့် preliminary ပေါ့ပုဗ္ဗဘာကပရိဝဒါလို့ခေါ်တဲ့အကျင့်ကိုလည်းပဲမဂ္ဂသစ္စာလို့ပဲခေါ်ရမှာပေါ့လောကီမဂ္ဂသစ္စာလောကီအကျင့်ဒီအဲ့ဒီလောကီမဂ္ဂသစ္စာမရှိဘဲနဲ့လောကုတ္တရာမဂ္ဂသစ္စာမရောက်နိုင်ဘူး။ဒါကြောင့်မို့မဂ္ဂသစ္စာကိုပွားများရမယ်ဆိုတဲ့နေရာမှာတကယ်အားထုတ်ဖို့ဆိုရင်တော့အဲ့ဒီပုဗ္ဗဘာကပฏิပဒါလို့ခေါ်တဲ့ preliminary မဂ္ဂသစ္စာတော့မို့လောကီမဂ္ဂသစ္စာသင်ရှင်းပြောရင်ဝိပဿနာလုပ်ရတာဒါကိုအားထုတ်ရတယ်။အဲ့လိုအားထုတ်လို့သူရဲ့အကျိုးအနေနဲ့လောကုတ္တရာမဂ္ဂသစ္စာကိုတွေ့မယ်သိကြခံစားရမယ်အဲ့ဒီလိုသစ္စာ၄မျိုးနဲ့ပတ်သက်ပြီးတော့ပြုစရာကိစ္စ၄မျိုးရှိတယ်နော်ပထမသစ္စာကဘာလို့တိုင်းခြား၍သိတယ်ဒုတိယသစ္စာကပယ်ရမယ်တတိယသစ္စာကိုမျက်မှောက်ပြုရမယ်သုတ္တသစ္စာကိုကျင့်ရမယ်ပွားများရမယ်အဲ့ဒီသစ္စာ၄ပါးတရားကိုကိုယ်တိုင်မသိမချင်းမြတ်စွာဘုရားကဓမ္မစကြာတုံးမှာဘယ်လိုဟောတာလဲငါဖះလို့ဝမ်းမခံဘူးနော်သစ္စာလေးပါးတရားကိုတကယ်သိတဲ့အခါကျမှသာငါဘုရားဖြစ်ပြီလို့ဝန်ခံတယ်ဒါမှမဲသစ္စာလေးပါးတရားကိုတကယ်မသိဘဲနဲ့ဘုရားလို့ဝန်ခံရင်ဒါအမှန်ကိုခံရမရောက်ဘူးအဲဒါကြောင့်မို့အကယ်၍ညာတယောက်ကငါဘုရားပါလို့လာပြောရင်မေးရုံနဲ့မင်းသစ္စာလေးပါးတကယ်သိရလားနော်သစ္စာလေးပါးကိုကိုယ်တိုင်သိတဲ့အနေမျိုးပေါ့လေသူများပြောတာနားထောင်ပြီးတော့သိတာမျိုးစာအုပ်ဖတ်သိတာမျိုးမဟုတ်ဘဲနဲ့ကိုယ်တိုင်ကျင့်ပြီးတော့သိတဲ့အနေမျိုးနဲ့သိရလားဒီလိုပဲမျိုးကိုရှိရပါဘူး။အဲဒီလိုသစ္စာ၄ပါးတရားညသဗျာဟောတော်မူပြီးဒီသစ္စာ၄ပါးတရားမှာလွတ်တဲ့တရားရတော့မရှိ။ညသဗျာ55ပါးပါလို့ဟောထားတဲ့တရားတွေအားလုံးဟာအကုန်လုံးဒီသစ္စာ၄ပါးနဲ့ဝင်တာချင်းဘယ်လိုဟာပရိသတ်သမုပ္ပါဒ်တရားလို့လဲဒီသစ္စာ၄ပါးနဲ့ဝင်တာပဲ။ဘယ်လိုတရားကိုပဲဟောထားတာသစ္စာ၄ပါးမှာလွတ်တဲ့တရားမရှိဘူး။ဒါကဘုရားဘာသာမှာအမှန်သစ္စာအနေဖြင့်၄မျိုးရှိပြီ။နော်အဲ့ဒီလေးမျိုးမှာလည်းသစ္စာဆိုတာဟာမှန်ရင်ဟုတ်ရင်သစ္စာဖြစ်တဲ့တည်းကြောင့်မို့ကောင်းတာမကောင်းတာနဲ့ဘာမှမဆိုင်ဘူးအခုသစ္စာလေးပါးထဲမှာရှင်းတဲ့ဒုက္ခသစ္စာထဲမှာမကောင်းတာတွေအများကြီးမပါဘူးလား နော်အဲသမုဒိယတစ္ဆာဆိုတော့အေကံကိုမကောင်းဘူးအဲမကောင်းလို့ပြောလို့သူတို့လည်းပဲတစ္ဆာလို့ခေါ်ရတယ်အဲဒီတစ္ဆာ၄ပါးဒီတစ္ဆာ၄ပါးကိုမျက်မှောက်ပြုနိုင်အောင်ဆိုပြီးတော့အခုမြတ်စွာဘုရားတတိသားဖြစ်တဲ့ပုဂ္ဂိုလ်တွေအနေနဲ့တရားအားထုတ်နေကြရတာပဲဘယ်တော့ပြမတရားတကယ်တွေ့မယ်ဆိုတော့မပြောနိုင်ဘူးဒါမှမဟုတ်သုံးနေရမှာပဲသွားနေရမှာအဲလိုလုံရင်သွားရင်အကျိုးတရားတွေပါပဲတရားရဲ့တရားထုတ်တဲ့အကျိုးတရားတွေကိုရသွားမှာပေါ့။ဟောမိတာတစ္ဆာလေးပါးတရားဒီနေ့ပုံသွားပြီတဲ့